Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတဲ့ညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOE American အတန်းကနေပြီးတော့2024ခုနှစ်အောက်တိုဘာ23ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းတို့မီတာ30နဲ့51နဲ့လိုင်းလံမီတာ190တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါဒီညသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားမှာပါဂါဇာဒေသမြောက်ပိုင်းမှာအစ္စရေးကစစ်စင်ရေးတွေတိုးချဲ့လာတာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်နေရပါတယ်မြန်မာနိုင်ငံမှာတော့တိုက်ပွဲတွေချက်ချင်းရပ်ပြီးငြိမ်းချမ်းဆွေးနွေးဖို့အာဆီယံခေါင်းဆောင်တွေကဒီနေ့ပဲတောင်းဆိုလိုက်ကြပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးသွားမှာပါ
โอเคပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမှာဆိုရင်တော့
အားလုံးလည်းမြင်နေတဲ့အတိုင်းစစ်တိုင်းလို့အရင်တော့တူမီနဲ့ဆားခဲ့ရတယ်ကျွန်တော်တို့ဒေါ်လန်ရေးကနေစစ်တိုင်းတစ်တိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လာရဘိုလ်ဒိုဇာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီ
ဆရာနာသိမ့်မှုကိုစန့်ကျင်ပြီးတော့လက်ရှိထိုင်းမြန်မာနယ်စပ်ဒေါ်လန်ရေးနယ်မှာရောက်နေတဲ့ဒါရိုက်တာကိုပေါ့ပြောသွားတာဖြစ်ပါတယ်ဆက်သွယ်မြန်မြန်ကအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရွန်ဂျာတို့ရဲ့မျောလင်းချက်ကမ္ဘာမြေမမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနောက်ပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာဒေသမြောက်ပိုင်းမှာအစ္စရေးတပ်ဖွဲ့တွေကစစ်စင်ရေးတွေကိုတိုးချဲ့လာနေပြီးဂါဇာမြို့မြောက်ဘက်အဆက်ကိုရောက်လာတဲ့တင်ကားတွေနဲ့ Sheikh Radwan အရက်ကနေရာတချို့ကိုပစ်ခတ်နေတာကြောင့်မိသားစုတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။မြို့မြောက်ပြားက Beit Hanun, Jabalia နဲ့ Beit Lahia အရက်တွေကိုအစ္စရေးတပ်ဖွဲ့တွေပိတ်ဆို့ထားပြီးဘေးလွတ်ရာတင်းရှောင်လို့တဲ့မိသားစုတွေကိုလည်းခွင့်ပြုချက်နဲ့သာထွက်ခွင့်ပေးတယ်လို့လည်းပြောဆိုနေကြပါတယ်။ဂါဇာမြောက်ပိုင်းကိုအစ္စရေးကအကြီးအကျယ်ထိုးစစ်ဆင်ခဲ့တာကိုရရှိလာခြင်းမှာပဲဟားမတ်တွေထိ ंछ ုတ်ထားတဲ့ဂါဇာဆိုးရရဲ့ပြန်ကြားရေးဌာနကတော့စစ်စင်ရေးကြောင့်ပါလက်စတိုင်း300လောက်သေဆုံးတဲ့အကြောင်းသတင်းထုတ်ပြန်ထားတာပါလူနေအိမ်တွေဒုက္ခသည်တွေခိုးလုံရနေရာတွေကိုအစ္စရေးကဘုံကျဲတိုက်ခတ်နေတာဂါဇာဒေသကနေဒေသခံတွေအပြည့်အစုံထွက်ခွာသွားအောင်လုပ်နေတာလို့လည်းပြောဆိုထားပေမဲ့အစ္စရေးကတော့ဆွဆွက်ချက်ကိုငင်းဆန်ထားပါတယ်ဂါဇာမြောက်ပိုင်းမှာတိုက်ခတ်ခံရမှုတွေကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးတဲ့အကြောင်းဂါဇာဒေသကျန်းမာရေးဌာနကလည်းအတည်ပြုထားတာပါဆေးဘက်ဆိုင်ရာဝန်ထမ်းတွေလက်လန်းမမီတဲ့နေရာတွေကလမ်းတွေနေပစ္စည်းတွေချမ်းမှာတည်ဆုံးသူနောက်ထပ်ဒါဇင်နဲ့ချီရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
ဟာရီကိန်းမုန်တိုင်းမီလ်တန်ကြောင့်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရတဲ့ Florida ပြည်နယ်ကို American သမ္မတဂျိုးဘိုင်ဒန်ဒီကနေ့သွားရောက်စစ်ဆေးမှာဖြစ်ပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းနှစ်ခုဇက်တိုက်ဝင်ရောက်ခဲ့တဲ့ American အရှေ့တောင်ပိုင်း Florida ပြည်နယ်အတွက်ကပ်ဘေးအန္တရာယ်အရေးပေါ်ရန်ပုံငွေထပ်မံအတည်ပြုဖို့လဲကွန်ဂရက်လွှတ်တော်ကိုသမ္မတကတိုက်တွန်းထားပါတယ်။ဒုသမ္မတကမလာဟဲရစ်ကတော့ပထမတစ်ကြိမ်ဟလင်းဟာရီကိန်းမုန်တိုင်းဝင်ရောက်စဉ်ထိခိုက်မှုတွေကြီးမားခဲ့တဲ့မြောက်ကရိုလိုင်းနားပြည်နယ်မှာနောက်တရထပ်နေပြီးတော့လူမဲဖျားချောင်းတစ်ခုကအခမ်းအနားကိုတက်ရောက်ဖို့နဲ့ရွေးကောက်ပွဲစီယုံရေးလှုပ်ဖို့စီစဉ်ထားပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာဒုသမ္မတဟဲရစ်နဲ့ပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့2020ပြည့်ရွေးကောက်ပွဲတုန်းကမြောက်ကရိုလိုင်းနားပြည်နယ်မှာပုတ်ခါတီကအနိုင်ရခဲ့မှုပါတယ်။ဒုသမ္မတဟဲရစ်ရဲ့ဒီမိုကရက်တစ်ပါတီကတော့ရှေ့လရွေးကောက်ပွဲကျရင်မြောက်ကရိုလိုင်းနားပြည်နယ်မှာပြန်နိုင်ရဖို့မျှော်လင့်နေတာပါ။သမ္မတဘိုင်ဒန်ရဲ့ဒီကနေ့ဖလော်ရီဒါပြည်နယ်ခီးစဉ်ဟာလာမယ့်နှုန်းမှာ5ရက်ရွေးကောက်ပွဲမတိုင်ခင်လွှတ်တော်ကအရေးပေါ်အကူအညီတွေအတည်ပြုပေးနိုင်အောင် Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကို PR ပေးနိုင်မယ့်အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
မနက်ငယ်မှာလည်းလည်းကြိုက်တက်ခတ်နေရတွေကိုချက်ချင်းရက်ဆိုင်ပြီးအားလုံးပါဝင်တဲ့ညီညာရေးဆွေးနွေးမှုတွေလုပ်ဖို့အရှိတောင်အရှန်နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေဒီနေ့ပဲတောင်းဆိုလိုက်ပါတယ်။အသင်းဝင်10နိုင်ငံအပြင်အမေရိကန်၊ရုရှား၊တရုတ်၊ဂျပန်၊အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတွေကတန်တမာနေပါတက်ရောက်ခဲ့တဲ့လာအိုနိုင်ငံကအစိုးရဘက်ကပြီးခဲ့တဲ့သတင်းပတ်ထက်ပြီးဆုံးသွားပြီးတဲ့နောက်ဒီကနေ့ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့ညင်ညာချက်မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြခဲ့တာပါ။သူထွက်တန်ရုံပြစ်ခတ်တွေချက်ချင်းရပ်ပြီးစာနာမှုအကူအညီပေးနိုင်မယ့်အခြေအနေတွေဖန်တီးဖို့မြန်မာနိုင်ငံကကိုရိုင်းဥဆောင်ပြီးနိုင်ငံလုံးတိုက်တန်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လဲအာဆီယံကတောင်းဆိုထားပါတယ်။နိုင်ငံလူဦးရေ၃ဘုံတစ်ဘုံကျော်လူပေါင်း 18.6 တန်းလောက်ဟာစာနာမှုအကူအညီတွေလိုအပ်နေတယ်လို့ခန့်မှန်းထားတာပါ။အာဆီယံအသင်းဝင်တွေပါဝင်နိုင်ခြင်းရှိတဲ့မ မြန်မာရေးလူသဘောဆွေးနွေးပွဲတစ်ခုကိုဒီနေ့နောက်မှထိုင်းနိုင်ငံကကမ္ဘာကထလို့ကျင်းပမဲ့အစီအစဉ်ကိုလည်းအာဆီယံကကြိုဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရသာဆွေးရွာကိုဖယ်ရှားပြီးအာဏာသိမ်းခဲ့ရာကနောက်ဆက်တွဲနိုင်ငံရေးအချက်တွေနဲ့လက်နက်ကင်ပြည်ခွက်တွေလည်းကြီးထွားလာနေတာပါမြန်မာရေးဖြစ်ရှင်းမှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်မဲ့ပြက်ကွက်မှုတွေလည်းစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံဆင့်မြင့်စည်းဝေးပွဲမှာတက်ရောက်ခွင့်ကိုအာဆီယံကကန့်သတ်ထားပါတယ်ခင်ဗျာ
တရုတ်စစ်တပ်ရဲ့လင်းတင်သင်္ဘောအုပ်စုဟာထိုင်ဝမ်ကျွန်းတောင်ဘက်ကိုဒီကနေ့ခုံမောင်းသွားတာကိုတွေ့ရတယ်လို့ထိုင်ဝမ်ကပြောပါတယ်တရုတ်စစ်တပ်ကစစ်ပွဲအတွက်ပြင်ဆင်နေတယ်ဆိုပြီးပြောထားတဲ့ဗီဒီယိုဖိုင်တစ်ခုထုတ်လိုက်တာကြောင့်တရုတ်နိုင်ငံဟာစီရင်လက်ကျင့်မှုတွေလှုပ်လာနိုင်တယ်လို့ထိုင်ဝမ်ဘက်ကစိုးရိမ်လာနေချိန်မှာပဲအခုလိုဖြစ်လာခဲ့တာပါတရုတ်စစ်တပ်ရဲ့လင်းတင်သင်္ဘောလျောင်နင်းဦးဆောင်တဲ့ရေတပ်သင်္ဘောအုပ်စုဟာဘာရှိရေလက်ကြားနာကိုဝင်ရောက်လာတယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်တရုတ်ရေတပ်သင်္ဘောအုပ်စုဟာပစိဖိတ်သမုဒ္ဒရာနောက်ပိုင်းကိုဝင်မယ်လို့ခန့်မှန်းရတယ်လို့လည်းပြောပါတယ်ထိုင်ဝမ်ကတော့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပြီးတင်းတော်တဲ့သတိအနေထားနဲ့တုံ့ပြန်မှုတွေကိုလှုပ်ဆောင်နေတယ်လို့ပြောပါတယ်တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကိုးစားပြုခွင့်မရှိဘူးလို့ထိုင်ဝမ်သမ္မတကပြီးခဲ့တဲ့ထိုင်ဝမ်အမျိုးသားနေ့မိန့်ခွန်းမှာပြောလိုက်တဲ့အတွက်လည်းတရုတ်နိုင်ငံကဒေါသထွက်နေတာပါထိုင်ဝမ်ကိုသူတို့ပိုင်နယ်မြေလို့သဘောထားတဲ့တရုတ်နိုင်ငံကထိုင်ဝမ်သမ္မတလိုင်ချင်တဲကိုခွဲရွေးသမားအဖြစ်ရှုမြင်ထားပြီးတော့တရုတ်စစ်တပ်ကထိုင်ဝမ်ကျွန်းတစ်ဝိုက်မှာပုံမှန်လက်လည်သွာလာနေတာဖြစ်ပါတယ်ထိုင်ဝမ်ကျွန်းကိုအင်အားသုံးထိန်းချုပ်ဖို့ကြိုးပမ်းနိုင်တယ်ဆိုတဲ့ယူဆချက်တွေကိုလည်းတရုတ်ဘက်ကညှင်းပယ်ထားတာမျိုးမရှိသေးပါဘူးခင်ဗျာ
တရုတ်လင်ငံနိုင်ငံမှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့မတင်ကားသူတရုတ်နိုင်ငံသား200နီးပါးကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အော်တိုဘာလ6ရက်နေ့ကနေရာလေးခုကိုစီးနှင်းရှာဖွေမှုတွေအတွင်းဖမ်းဆီးခဲ့တာဖြစ်ပြီးတနေရာထဲမှာလည်း129ယောက်ဖမ်းဆီးမိခဲ့ပြီးစုစုပေါင်း198ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းတရုတ်လင်ငံရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကိုကူပြီး AFP သတင်းမှာဖော်ပြခဲ့တာပါ။မိုဘိုင်းဖုန်းတွေနဲ့ခီးဆောင်ကွန်ပျူတာအများအပြားကိုသိမ်းဆည်းရမိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အွန်လိုင်းကနေလင်လယ်တဲ့လုပ်ငန်းတွေလုပ်နေတယ်လို့ရဲတပ်ဖွဲ့ကယူဆထားပြီးအလိန်ခံရသူတွေထဲမှာတရုတ်လင်ငံနိုင်ငံသားတွေအပြင်တခြားနိုင်ငံသားတွေလည်းပါဝင်တယ်လို့ပြောပါတယ်။ဘာသာစကားအခက်အခဲကြောင့်မင်းမြန်စစ်ဆေးမှုတွေမှာကြံ့ကြာမှုတွေရှိနေပြီးကိုလံပိုမြို့အခြေစိုက်တရုတ်တန်ခိုးရုံးကိုအကူအညီတောင်းခံထားတယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတင်းတောက်တွေကိုပြောဆိုခဲ့တာပါ electronic ပစ္စည်းတွေကိုလည်းမှုခင်းကျွမ်းကျင်သူတွေစစ်ဆေးနေတယ်လို့ပြောပါတယ်ပြီးခဲ့တဲ့ဇွန်လထဲမှာတော့ကလည်း online လင်းလယ်မှုတွေနဲ့မတင်ကားသူအိန္ဒိယနိုင်ငံသားအများစုပါဝင်တဲ့လူ100လောက်ကိုတရုတ်လင်ငံရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပူပါတယ်ခင်ဗျာ
နောက်ဆုံးသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီတက်ကမှရင်ဆုံးတော့ Ranger တို့ရဲ့မျှော်လင့်ချက်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါ Ranger တွေအတွက်ဥပဒေရေးရာအရလုံခြုံရေးဆိုင်ရာအကာအကွယ်ပေးမှုပါဝင်စိတ်ချလုံခြုံတဲ့နေရာဖန်တီးပေးမှုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအချက်အလက်တွေထည့်သွင်းမဲ့ဥပဒေကိုအမေရိကန်လွှတ်တော်ကပြဋ္ဌာန်းဖို့ရှိတယ်လို့ဦးဆောင်လှုပ်ရှားသူတူဖြစ်တဲ့မဝေဝေနုက VOE ကိုပြောပါရယ်ဥပဒေပြဋ္ဌာန်းခွင့်ရရေးအပါအဝင်ဒီဥပဒေစတင်ဖြစ်တည်လာပုံလူခွင့်လှုပ်ရှားသူမဝေဝေနုကိုမတ်စုမွန်က Skype ကနေဆက်သွယ်မေးမြန်းထားပါရယ်ခင်ဗျာ
ဟုတ်မဝေဝေနုရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါမမကျေးဇူးပါအခုလိုမျိုးဖိတ်ကြပြီးရွှေနှခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုဒီနေ့ဒီတပတ်မှာဆွေးနွေးမယ့်အကြောင်းအရာကပေါ့နော်အခုလက်ရှိမြန်မာနိုင်ငံထဲမှာဆေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဒီလူနည်းစုရိုဟင်ဂျာတွေနောက်ပြီးတော့အိန္ဒိယနိုင်ငံတွေဘင်္ဂလားတို့မလေးရှားတို့အိန္ဒိယတို့ပါအပါပေါ့နော်ဒီလိုမျိုးအိန္ဒိယနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်ပြီးခိုလုံနေရတဲ့ရိုဟင်ဂျာတွေပေါ့အဲ့တော့ရိုဟင်ဂျာတွေအတွက်ကိုအမေရိကန်ပြည်ထောင်စုအမေရိကန်ကွန်ကရစ်လွှတ်တော်မှာသူတို့ကိုအတွက်ကိုအကာအကွယ်ပေးနိုင်မဲ့ဥပဒေကိုတင်သွင်းပြဋ္ဌာန်းနိုင်မှုအတွက်ခုဆိုလို့ရှိရင်အဲ့ဒီဥပဒေကအသက်သွင်းနိုင်မှုအတွက်ပို့ပေါ့နော်ဒီမျှော်လင့်ချက်ရှိလာနေပြီလို့ပြောပါတယ်ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဘယ်သူတွေကဥဆောင်ပြီးတင်သွင်းမှုလှုပ်ဆောင်တာလဲနောက်ပြီးတော့ဒီဥပဒေမှာဘယ်လိုအချက်လက်တွေပါဝင်သလဲဆိုတာကိုအရင်ဦးဆုံးရှင်းပြပေးပါရှင
်ဟုတ်ကဲ့ပါမမကျေးဇူးပါကျမတို့ဟိုနည်းနည်းလေး background လေးပြောရမယ်ဆိုလို့ရှိရင်ကျမတို့2019လောက်ထဲစပြီးတော့လေ Burma Act ကိုကျမတို့တင်သွင်းပြီးတော့ပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ကြရတယ်ပေါ့နော်။သို့တော့ Burma Act မှာကျမတို့ ဒီ accountability နဲ့ပတ်သက်တဲ့အပိုက်တွေပေါ့နော်တာဝန်မှုတာဝန်ခံမှုတရားမျှတမှုဖော်ဆောင်ရေးဆိုင်ရာအချက်လက်တွေနဲ့ပတ်သက်တဲ့ဟာတွေနောက်ပိုင်းမှာကျမတို့တကယ်တမ်းအတည်ပြုပြဋ္ဌာန်းတဲ့အခါမှာပြုတ်ကျပြီးကြံခဲ့တယ်ပေါ့နော်2022မှာဒါပြုတ်ကျကြံခဲ့တယ်ကြံခဲ့တဲ့အခါကျတော့လူသားမျိုးနွယ်စုတွေအပေါ်မှာကျူးလွန်တဲ့အမှုတွေကိုပြစ်ပေးအရေးယူဖို့ war crimes တွေကိုဒီဆေးရဆွေးမှုတွေကိုပြစ်ပေးအရေးယူဖို့ဆိုရက်အကြောင်းချက်ကြီးတစ်ခုလုံးဟာကျမတို့မင်တန်အားပျော့သွားတာတို့ရရဲသူတစ်ဖြင့်ရခိုင်မှာဆိုလို့ရှင်ဒါရိုဝင်ဂျာတွေအတွက်ဒီလိုမျိုးအာနာသိမ့်မှုတွေဖြစ်တဲ့အတွက်ကြောင့်မို့လို့ပို့ပို့ပြီးတော့တောင်မှအခြေအနေတွေကဆိုးလာခဲ့ပြီးတော့မှအခုနောက်ပိုင်းမှာဆိုလို့ရှင်လက်ဆိုးရတဲ့လူခွန်ရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်ပေါ်နေတာဖြစ်တယ်ဆိုတော့ဒီလိုမျိုးဖြစ်နေတဲ့တကာလမှာကျွန်တော်တို့တားဆီးနိုင်ဖို့ဆိုလို့ရှင်တော့အထူးသဖြင့်ဒီ American ဆိုးရကလည်းဒီရိုဝင်ဂျာတွေအပေါ်မှာစစ်တပ်ကနေပြီးတော့လူမျိုးတွေတပ်ဖြတ်မှုကျူးလွန်ခဲ့တဲ့လူသားမျိုးနွယ်စုတွေအပေါ်မှာဒီကျူးလွန်တဲ့ရဇဝမှုတွေကျွလွန်ခဲ့ရဆိုပြီးတော့တတ်မှတ်ပြီးတဲ့နောက်ပိုင်းမှာတကယ်ထိရောက်တဲ့အဲကျွန်တော်တို့ဟိုထောက်ခံမှုတွေအားပေးမှုတွေဒါမှမဟုတ်ရင်တာဝန်ယူမှုတွေအရေးယူဆောင်ရွက်မှုတွေမရှိခဲ့ဘူးပေါ့နော်အားနေခဲ့တယ်အဲ့တော့ခါကျတော့ကျွန်တော်တို့ကအဲဒီလိုမျိုးလမ်းကြောင်းဟိုဟာပေါ့နော်ရှားတာပေါ့ကျွန်တော်တို့တိုင်းပြည်အတွက်ကိုရိုဝင်ဂျာတွေအတွက်တော်လကောင်တစ်စုံလုံးအသက်တော်လကောင်ပို့မှုပြီးတော့မှအရေးယူဆောင်ရွက်မှုတွေရှိလာနိုင်အောင်အစဉ်တစိုက်ကျွန်တော်တို့ထောက်ခံပံပိုးအပ်မှုတွေရှိလာအောင်ဆိုဘလို့လုံးလို့ရနိုင်တယ်လဲဆိုတော့အခုနောက်ဆုံးကျမတို့ကဒီ Rohingya genocide and accountability protections act ဆိုရဲ gap act Rohingya gap act ကိုတင်သွင်းဖို့ဟိုစ조사ခဲ့ကြပြီးတော့နောက်ပြီးတော့အခု brave app act ဆိုပြီးတော့လဲ brave brave act ဆိုပြီးတော့လဲကျမတို့တင်သွင်းဖို့စ조사လာခဲ့တာဖြစ်တယ်ပေါ့နော်လောလောဆယ်ရတော့မြန်မာပြည်အတွက်အဲ့ဒီဥပဒေနှစ်ခုရှိနေတယ် Rohingya gap act ကတော့ကျမတို့ဒီအခုလောလောဆယ်ဒီကျမတို့house မှာပေါ့နော်ဒီ house of representative မှာအောက်လွှတ်တော်မှာအောက်လွှတ်တော်ရဲ့ foreign affair committee မှာပေါ့နော်နိုင်ငံခြားရေးရာ committee မှာဆိုလို့ရှိရင်ဒါအတည်ပြုပြီးသွားပြီဖြစ်တယ်ပေါ့နော်အဲ့မှာမှကျမတို့ representative mix democrat party ရဲ့ဒီ ranking chair representative mix ကနေပြီးတော့ဒီဥပဒေကိုကျမတို့ဦးစီးပြီးတော့မှတင်သွင်းပြီးတော့ဒီ chair ဖြစ်တဲ့ဒီ foreign affairs committee ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒီ McCall ကနေပြီးတော့မှာ co sponsor လုပ်ပြီးတော့တင်သွင်းခဲ့တာဖြစ်ပါတယ်။ဆိုတော့ဒီနှစ်ခုလုံးဒီလိုတင်သွင်းမှုဟာဆိုလို့ရှိရင်လည်းခုန bipartisan support အနေနဲ့ဒါအကန့်ကွက်သူမရှိဘဲနဲ့ကျမတို့ foreign affairs committee မှာ pass ဖြစ်သွားတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ကျမတို့ house မှာ pass ဖြစ်ဖို့လိုတာပေါ့ဟုတ
်ဟုတ်ကဲ့အဲ့တော့ဒီလိုမျိုးဒီဥပဒေတစ်ခုပြဋ္ဌာန်းနိုင်မှုဆိုတာ American မှာအဓိကပါတီကြီးနှစ်ရပ်ဖြစ်တဲ့ Democratic နဲ့ Republican Party ဘက်ကနေပြီးတော့မှသဘောတူညီမှုရနိုင်မယ့်အနေအထားမျိုးရှိဖို့လိုအပ်တဲ့ဆိုတဲ့အနေအထားမှာရှိတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒီပါတီကြီးနှစ်ရပ်စလုံးရဲ့နောက်ပြီးတော့ခုနကပြောတဲ့ဒီတခြားဒီလွတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားတွေကရောဒါနဲ့ပတ်သက်ပြီးဘယ်လိုများရှိပါသလဲရှင့်
Rohingya ရဲ့ issue နောက်ပြီးတော့ဗမာပြည်ရဲ့ issue ကတော့ American လွှတ်တော်မှာဒီအစင်တစိုက် bipartisan ပေါ့နော်နှစ်ပါတီနှစ်ခုလုံးကသဘောတူပြီးတော့ဒီတသားတဲ့ယက်တီတဲ့ issue တွေဖြစ်ခဲ့ရပေါ့နော်ဆိုတော့ဒီကိစ္စအဲ့အတွက်ကြောင့်မို့လို့ကျမတို့ကတော့အရင်ကြီးမစိုးရိမ်ပါဘူးဒီလိုမျိုးတစ်ဖက်ကပါတီတစ်ခုကအကန့်ကွက်မှာတစ်ပါတီတစ်ခုကတင်လို့ပါတီတစ်ခုကကန့်ကွက်မှာကိုကျမတို့အရင်မစိုးရိမ်ဘူးဒါကြောင့်မို့လို့လည်းဒီ Foreign Affair Committee မှာဆိုလို့ရှိရင်ဒါပါတီနှစ်ခုလုံးကခေါင်းဆောင်တွေကနေပြီးတော့ဦးစီးပြီးတော့ဒီဥပဒေကိုတင်သွင်းခဲ့တာဖြစ်တယ်လေ။နည်းနည်းဆိုရင်လည်းအချက်လေးတော့ရှိရပါတော့။ဥပမာဆိုလို့ရှိရင်ကျမတို့တာဝန်ခံမှုတာဝန်ယူမှုအပိုင်းတွေကိုရေးတဲ့အခါမှာကျမတို့ပထမဆုံးစိုက်ရေးတွေခဲ့တဲ့အချိန်တွေတုန်းကကျမတို့ဒီ ICC ကို refer လုပ်ဖို့ဆိုရဲဟာတွေ ICC ကို reference လုပ်ထားတဲ့ဟာတွေပါခဲ့ရပေါ့နော်။နောက်ခါကျလို့ရှိရင်ကျမတို့ဒီ humanitarian assistance တွေကိုလည်းပုံမတိုးချက်ပေးဖို့အစသဖြင့်ဒီလိုစကလုံးတွေပါခဲ့ရပေါ့နော်။ဒီလိုပိုက်တွေပါတယ်။အဲ့ဒီအပိုက်တွေဟာဆိုလို့ရှိရင်တော့ဒီ Republican Party ကသိသဘောမကျတဲ့အချက်တွေဖြစ်တယ်ပေါ့နော်။သူကဥမာဆိုလို့ရှိရင်အခုဆိုလို့ရှိရင်လည်းဒီ ICC ကိုသူတို့ပါတီကနှိပ်ပြီးတော့ခေါင်းဆောင်တွေကလွှတ်တော်မတ်တွေကနေပြီးတော့မှ ICC ကိုအရေးယူမယ်ပိတ်ဆို့အရေးယူမယ်တို့ဘာလို့ ICC မှာလုပ်တဲ့ဝန်ထမ်းတွေကိုအရေးယူမယ်တို့ဘာလို့ ICC နဲ့ပတ်သက်ပြီးတို့နည်းနည်း allergic ဖြစ်တယ်လေအဲအဲ့ဒါတစ်ချက်ပါတယ်နောက်တစ်ခုကျတော့ကျွန်တော်တို့ဒီနိုင်ငံတကာ aid ကိုပေးနေတဲ့ဟာကို American ကနေပြီးတော့နိုင်ငံတကာမှာဒီလိုမျိုးအကူအညီထောက်ပံ့မှုတွေပေးနေတဲ့ဟာကို Republican Party ကမကြိုက်တာရှိရပေါ့နော်ဒါတို့ပြည်တွင်းထဲမှာဒီပတ်စံတွေကိုအသုံးမပြုဘဲနဲ့နိုင်ငံတကာမှာဒီလိုမျိုးအလှူတွေလုပ်နေတယ်ဆိုတဲ့ဟာကိုဒီ short ချဖို့တို့ကြိုးပမ်းမှုတွေ ားကြီးရှိနေတဲ့ခါကျတော့ကျွန်တော်တို့မှအဲ့လိုအချက်တွေလည်းတချို့ပါတယ်ပေါ့နော်ဒီဥပဒေထဲမှာဆိုလို့ရှိရင်ဆိုတော့အဲ့ဟာလေးတွေကတော့နည်းနည်းလေးအဲ့ထပ်ပြီးတော့ညှိနှိုင်းမှုတွေဖြစ်ကောင်းဖြစ်လာနိုင်တယ်ဒီတိုင်း pass ဖြစ်ရင်လည်းဖြစ်သွားမယ်အဲ့အဲ့ချက်လေးနိုင်မှုတွေဖြစ်လာနိုင်လည်းဖြစ်လာနိုင်မှာဒါပေမဲ့အဲ့အတွက်ကြောင့်မို့လို့ဒီဥပဒေတစ်ခုလုံးယူတော့ဟောဟို password ဖြစ်ဖို့လို့တော့ကျွန်မမယုံကြည်ဘူးပေါ့နော်ဒါပေမဲ့နည်းနည်းတော့အဲ challenge လေးရှိတော့ရှိတာနိုင်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဥပဒေကဘယ်တော့လောက်မှအတည်ပြုပြဋ္ဌာန်းနိုင်မယ်လို့မျှော်လင့်ရပါလဲရှင်
အဲ့ရတော့မှပြောရခက်ပါတယ်သူကတစင်ကျင်းစီသွားမှာဟိုဒီနှစ်ထဲမှာတော့သူတို့ recess တွေပါနေလွတ်တော့ဆိုတော့ window ကတိတ်မရှိတော့ဟို election တွေပါနေဆိုတော့လေဘယ်လောက်ကြာမလဲဆိုတာတော့ပြောရခက်တယ်ရှင်ဒီခါလေးကြရင်လည်းဥပဒေကခဏလေးနဲ့သူတို့ဖြက်ပြတ်ထန်းလို့ရသွားတဲ့ဟာမျိုးလည်းရှိတယ်လို့ဒီခါလေးကြရင်လည်း3လ5နှစ်ကြာနေတာမျိုးပေါ့ဥမာဘာမှ x ဆိုငါနဲ့ညီပါလောက်ကြာခဲ့တာဟိုဆိုတော့အဲ့လိုမျိုးလေးလည်းရှိရောရှိရပါတော့ဒါပေမဲ့အချိန်နေအချိန်ခါအာကျွန်တော်တို့ဟိုအချိန်နေအချိန်ခါပုံမူတည်ပါတယ်မြန်မြန်ဆန်ဆန်ဖြစ်ရင်လည်းဖြစ်သွားမယ်လို့တော့ထင်ပါတယ်လော့ဇယ်ကတော့အဲ့မှာတချို့တော့ဒီအပိုက်တွေဥပမာဆိုလို့ရှင်ဒီအလှထောက်ပံ့ငွေတွေပါတယ်နဲ့ကိစ္စရတဲ့နဲ့ပတ်သက်တဲ့ဟာတွေ9နှစ်အထိဆိုတဲ့ဟာမျိုး2025ကနေပြီးတော့ဒီ2030အထိဆိုတဲ့ဟာမျိုးလေးတွေအဲ့လို timeline လေးတွေလည်းပါတဲ့အခါကျတော့ဆော့ဆော့စစ်စစ်လေးပြတ်ထန်းလို့ရသွားတာမျိုးလည်းဖြစ်နိုင်တယ်လို့တော့ကျွန်တော်ထင်ပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့
လူခွေလှူရှားသူမဝေဝေနုကိုမဆုမွန်ကဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဆရာနာသိန်းနာကိုစန့်ကျင်ခဲ့သူလည်းဖြစ်3နှစ်ကျော်ကြာတော်လိုင်းရေးနယ်မြေမှာဖြတ်သန်းနေသူအမှုပညာရှင်တဦးအနေနဲ့မကြခင်အိမ်ပြန်ရတော့မယ်လို့မျှော်လင့်ကြောင်းရုပ်ရှင်ဒါရိုက်တာကိုပေါက်က VOE ကိုပြောပါတယ်ထိုင်းနယ်စပ်တနေရာမှာဒါရိုက်တာကိုပေါက်ကိုမိုင်းဉေနိုင်ကတွေ့ဆုံမြင်မြန်ထားပါတယ်ခင်ဗျာ
လာပါကျမတို့ခုရောက်ရှိနေတဲ့နေရာကတော့ဒါကျမတို့နေဆက်တနေရာပေါ့နော်လုံခြုံရေးရတော့ကျမအမီအတိအကျပြောလို့မရပါဘူးဒါပေမဲ့ကျမတို့ဒီနေဆက်တနေရာကိုရောက်ရှိနေတာဖြစ်ပါတယ်ဒီလိုရောက်ရှိနေရတဲ့အကြောင်းရင်းကလည်းတော်လန်ရေးနယ်မြေထဲမှာဒီနှစ်ပေါင်း3နှစ်ကြာကြာပေါ့နော်ဒီဆရာနာသိမ့်ပြီးကြတဲ့နောက်ပိုင်းကြတဲ့ကပေါ့နော်ဒီတော်လန်ရေးနယ်မြေထဲမှာပဲနေထိုင်ပြီးတော့ဒီဆရာနာသိမ့်လုပ်ငန်းနေမှာတော်လန်ရေးလုပ်ငန်းနေမှာအမှုပညာရှင်တဦးနေနေနဲ့ပါဝင်လှုပ်ရှားနေတဲ့ဒါရိုက်တာကိုပေါက်ကိုကျမတို့တွေ့ဆုံမိမြန်မှာဖြစ်ပါတယ်။ဟုတ်ကဲ့မင်္ဂလာပါကိုပေါက
်။ဟုတ်မင်္ဂလာပါမှာ။
ဟုတ်ကဲ့အခုလို3နှစ်ကျော်လောက်ကြာပြီးမှပဲကိုပေါက်ကိုကျမတို့ဆိုအခုဆိုလူကိုယ်တိုင်ပေါ့နော်တွေ့ဆုံခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင်။ဟုတ်ပါဟု
တ်ပါ။ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကိုပေါက်အခုဒီအမှုပညာတွေတအုပ်နေနေပေါ့နော်ဒီအခုဆိုရင်စစ်ကောင်စီကိုတွန်းလှန်တဲ့နေရာမှာဒီနေဆက်တစ်ချောင်းမှာကိုပေါက်အမှုပညာရှင်ဒါရိုက်တာတအုပ်နေနေရက်တီပြီးတော့ဟိုလှုပ်ရှားနေတဲ့အခြေအနေပေါ့နော်အဲ့ဒီမှာလည်းနိုင်ငံတကာကိုကိုပေါက်ရဲ့တကယ်ဟိုဟာဗီဒီယိုမှတ်တမ်းရိုက်ကူရုပ်ရှင်တွေပေါ့နော်ပြသနေရလဲရှိတော့အဲ့လိုလှုပ်ဆောင်ချက်တွေဟာ3နှစ်ကျော်ကြာလာပြီးတဲ့အချိန်မှာဘယ်လိုထိရောက်မှုတွေရှိတယ်လဲဆိုတာသုံးသပ်မိလို့ရှင
်။ဟုတ်ကျွန်တော်တော့ရန်ကုန်မှာအာနာရှင်ကိုစန့်ကျင်နေကျွန်တော်ထဲထဲဝင်ဝင်ပါတယ်နောက်ဆုံးကျွန်တော်ဟို February လကျွန်တော်18ရက်နေ့မှာကျွန်တော် fan run ထုတ်တယ်ပေါ့နော်အဲ့ကနေကျွန်တော်ပြေးတယ်ပုံနဲ့အဲ့ကလေးကအိမ်မပြန်တော့ဘဲနဲ့ရန်ကုန်မှာကျွန်တော်6လတိတိရန်ကုန်မှာပဲနေပြီးတော့နောက်ဆုံးပိတ်ကြတော့ကျွန်တော်ကိုဗစ်ပြပါလေကျွန်တော်ရန်ကုန်မှာပဲဖြတ်တန်းလိုက်ရတယ်ကိုဗစ်ကလည်းဖြစ်သေးတာ။အဲဖြတ်တန်းပြီးတော့နောက်ဆုံးမဖြစ်ဘူး။ငါဒီရန်ကုန်ထဲကနေပဲကျွန်တော်ချိုးမီဒီယာကိစ္စတွေတို့ပရိုပဂန်ဒါကိစ္စတွေတို့ကျွန်တော်ရန်ကုန်ငွေရှာတာတွေလုပ်ခဲ့ပြီးမဲ့ငါဒီတက်မှနေရင်ကျွန်တော်တို့တဖြည်းဖြည်း narrow ဖြစ်လာတယ်လို့ကျွန်တော်ခံစားရတာပေါ့နော်။အဲ့ဒါတက်တယ်ဖြတ်တယ်ဖမ်းသွားတယ်ပြန်လာရင်အလောင်းပြန်ထုတ်ခိုင်းတယ်ဆိုတဲ့ကိစ္စမျိုးတွေကြုံလာတဲ့အချိန်မှာတူတူကိုကိုလေးကျွန်တော်လည်းကြောက်မှုကိုကျွန်တော်လည်းကြောက်တာပေါ့နော်ကြောက်တယ်ဆိုတော့ကျွန်တော်အသက်အန္တရာယ်ဆုံးရှုံးမှာကြောက်တယ်ကျွန်တော်မိသားစုဒီနဲ့ကျွန်တော်တေခွဲခွဲရမှာကြောက်တယ်ကျွန်တော်စီးပွားအကျိုးစီးပွားပျက်စီးမှာတော့အကုန်လုံးကြောက်ပါတယ်ဒါပေမဲ့ဒီအကြောက်တရားကနေကျွန်တော်ယုံထွက်ပြီးတော့ငါဒီအမှန်တရားဘက်ကိုသွားတဲ့ဟာမှာကိုပြောခဲ့တဲ့ဇာတ်ကားပေါ့နော်ကျွန်တော်ပြည်သူတွေနဲ့တော်လိုင်းဆန္ဒပြတဲ့အချိန်မှာကျွန်တော်ပြောခဲ့တဲ့ဇာတ်ကားတွေပေါ့မှာကျွန်တော်ပြောခဲ့တဲ့ဇာတ်ကားမှာကျွန်တော် greet တီးဖို့ပြည်သူကိုပေးခဲ့တဲ့ interview တွေပြည်သူကိုဖြေခဲ့တဲ့ဟာတွေပေါ့မှာကျွန်တော်စိတ်ခံစားမှုကြောင့်ဖြေခဲ့တာလည်းမဟုတ်ဘူးတကယ်လို့အဲ့ချိန်တုန်းကစိတ်ခံဖြေခဲ့ရင်တောင်မှကိုပြောတဲ့ဇာတ်ကားအတွက်ကျွန်တော် greet တီးရမယ်ငါပြည်သူကိုငါဘယ်တော့မှအသက်ဆောင်မဖောက်ဘူးလို့ဘာလို့ပြောခဲ့တဲ့ဇာတ်ကားတွေက greet လည်းတီးရမယ်ငါဒီတော်လန်ရေးသည်ဒီအာနာရှင်ကိုတော်လန်ဖို့အတွက်ဖြစ်ခဲ့တာအပေါင်းအသင်းကောင်းလို့လည်းလမ်းပေါ်ရောက်ခဲ့တာမဟုတ်ဘူးဟလာဟိုရှင်းပြောတော့ဟို ဘာလဲဟိုလက်မှတ်ထိုးဖို့ပေါ့တောင်းလိုက်မှာပါပါတယ်လက်သုံးချောင်းထောင်ဖို့ဓာတ်ပုံလေးရယုံပါခဲ့တာမဟုတ်ဘူးလေတကယ်ဝဲရတယ်ကြာအဲ့တော့အဲ့ဒီလိုလှုပ်ခဲတဲ့ဟာနေလွမြောက်နေမျိုးကျွန်တော်ရောက်လာတဲ့အချိန်မှာအရင်တော့ကတော့လွမြောက်နေမျိုးလာတဲ့အချိန်မှာကျွန်တော်ကဒီတော်လန်ရေးနဲ့ပတ်သက်တဲ့ရုပ်ရှင်တွေရိုက်မယ် documentary ရိုက်မယ်ဆိုပြီးကျွန်တော်လှုပ်ခဲ့ပြီမဲ့တကယ်တမ်းကျွန်တော်မရိုက်နိုင်ခဲ့ဘူး။ဘာကြောင့်မရိုက်နိုင်ခဲ့လဲဆိုတော့တကယ်မြေပြင် ground မှာတွေ့ရတဲ့အဲပြည်သူတွေတိုင်းသူပြည်သားတွေရဲ့ဒုက္ခအပေါင်းများစွာမြင်ရတဲ့အချိန်မှာကျွန်တော်ရုပ်ရှင်သမားဆိုတဲ့အဲရုပ်ရှင်ရိုက်ဖို့ဆိုတဲ့အရာတွေအားလုံးပျောက်သွားပြီးတော့ကျွန်တော်မြေပြင်မှာကူညီရမယ့်ကိစ္စတွေပေါ့ဝိုင်းဝန်းလုံးရမယ့်အလုပ်တွေဘက်ကိုပဲရောက်သွားပြီးကျွန်တော်ဒါရိုက်တာတယောက်ရဲ့စိတ်ပေါ့ရုပ်ရှင်နေဦးအဲစတော့ကလွမြောက်နေပြီထွက်လာတဲ့စိတ်တွေမရှိတော့ဘဲနဲ့တနှစ်ကျော်လောက်ကြာတော့မှရုပ်ရှင်ရိုက်ဖို့ကိုကျွန်တော်ဖြစ်လာခဲ့တာပေါ့ဖြစ်လာခဲ့ပြီကျွန်တော်ရုပ်ရှင်ရိုက်တယ်ရိုက်တဲ့ဒီရိုက်လို့ရတဲ့ရန်ပုံငွေတွေနဲ့လည်းကျွန်တော်နှစ်ကားရိုက်ခဲ့ပါတော့ပထမတကားတော့မတောင်းမိတော့မုခိုင်တကောင်တော့ short film ပေါ့ဒုတိယတကားတော့ရောင်နေလာရလမ်းပေါ့ဒီကောင် documentary ပေါ့ documentary ကတော့ကျွန်တော်ရဲ့ diary ပေါ့လေဟိုးအရင်တုန်းကတော့ diary ကိုတိုက်ပတ်မအောင်လို့ခက်ကတော့ diary ဆိုတာစာအုပ်မှရေးကြတာဒီဘက်ခက်ရတော့တော့ diary ကိုကိုယ့်ရဲ့ diary ကိုအယုံနဲ့မှတ်တမ်းတင်တာပေါ့အဲ့တော့ကျွန်တော်ရဲ့ diary ကိုပေးသက်ကိုထပ်ပြလို့ရတဲ့ idea တခုဟိုအစိတ်ပိုင်းတခုကိုထပ်ပြတာပေါ့လေအဲ့တော့ရိုက်တဲ့ဟာမှာဒီကရတဲ့ရန်ပုံငွေတွေဒီကနေလုတ်ခဲ့တဲ့ propaganda ပေါ့စိတ်သက်စစ်စင်ရေးတွေကျွန်တော်စီယုံရေးတွေဒီအများကြီးထိရောက်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ကိုရှာနိုင်တဲ့ရန်ပုံငွေနဲ့ရှာခဲ့ပြီးတော့တိုင်ရင်တက်ဖွဲ့တွေနောက်ပြီးတော့စစ်ရှောင်းတွေမြေပြင်မှာလိုအပ်နေတဲ့ဖွဲ့တွေအားလုံးကိုကျွန်တော်တင်1000ခွဲလောက်ကျွန်တော်မမောင်ငွေနဲ့ဆိုနေတော့ရုပ်ရှင်နှကားအနေနဲ့ကျွန်တော်ပံ့ပိုးပေးနိုင်ခဲ့တယ်ပေါ့လေပြီးလို့ရှင်လည်းဒီနေ့ဒီချိန်ထိအေးပြည်သူတွေအေးမြေပြင် ground ကိုရောက်ရဲဘော်တွေနဲ့တွေ့လို့ရှင်သူတို့တွေလည်းဟာကိုကြီးပေါ့ဘယ်မှမသွားဘူးရှိနေရတဲ့ကျွန်တော်တို့အရန်အားတက်တယ်ဆိုတဲ့ဇကားတွေဟာကျွန်တော်ပြောခဲ့သလိုပဲကျွန်တော်ဇကားတွေမှာပြောခဲ့သလိုပဲအဲတော်လန်ရေးကြီးသည်ဟိုပြီးဆုံးဖို့တော်လန်ရေးအောင်ဖို့ဒီကိုပေါ့ရှိခြင်းမရှိခြင်းနဲ့မသက်ဆိုင်ဘူးကျွန်တော်ပြောခဲ့တာတော်လန်ရေးရှုံးနေကိုပေါ့မပါလို့တော်လန်ရေးကလည်းရှုံးနေသွားမှာတော့နှောက်နေသွားမှာတော့မဟုတ်ဘူးကိုပေါ့ဒီတော်လန်ရေးပေါ်မှာအများကြီးတက်ရောက်မှုမရှိဘူးဒါပေမဲ့ကျွန်တော်ကြည်ပြီးတော့ motivation ရပြီးတော့ခွန်အားဖြစ်တဲ့လူတက်ရောက်ရှိရင်ကျွန်တော်ကျင်းတတ်ပြီဆိုလို့ပြောခဲ့တဲ့ဇာခါရှိအဲ့ဒီတိုင်းပဲအဲ့တက်ရောက်တဲ့မကားတဲ့ရေဘော်တွေကျွန်တော်မြေပြင်မှာရှိနေတယ်သူတို့နဲ့အတူတူရှိနေတဲ့အတွက်သူတို့ခွန်အားဖြစ်တာတွေ့ရတော့ကျွန်တော်တို့လုပ်ခဲ့တဲ့အရာတွေအာနာရှင်ကိုစန့်ကျင်ပြီးတော့ရဲဘော်တွေနဲ့အတူတူနေခဲ့တဲ့ဟာတွေအောင်မြင်တယ်လို့ပြောလို့ရတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဟုတ
်အဲ့တော့ကိုပေါ့ဆိုရင်ဒါမိသားစုလိုက်ကိုအခုဆိုရင်တော်လိုင်းနေမြေတွေမှာနေပြီးတော့ပေါ့နော်လှုပ်ရှားနေကြတယ်ပေါ့ဆိုတော့ဒါမိသားစုပါတခါတည်းကိုနဲ့အတူရက်တည်ပြီးတော့လှုပ်ရှားတဲ့အနေထားတော်တော်လေးထူးခြားတယ်ပြောရမှာပေါ့နော်တခြားအနုပညာရှင်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်အဲ့တော့မြန်မာနိုင်ငံထဲမှာကြံခဲ့တဲ့အနုပညာတွေတွေပေါ့အနုပညာရှင်တွေကရောတကယ်ပဲသူတို့ကဟိုစစ်ကောင်စီကိုထောက်ခံလို့လားဆရာနာသိန်းတာကိုထောက်ခံလို့လားအဲ့ဒီလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အနုပညာရှင်တွေရဲ့အနေထားရောဘယ်လိုသုံးသပ်လဲ
အဲ့ဒါလေကျွန်တော်နှစ်ပိုင်းခွဲပြီးပြောရမှန်းနဲ့တူတယ်ဘာလို့ကျွန်တော်ကလည်းအဲ့လိုမိကွန်မျိုးတွေကျွန်တော်ရုပ်ရှင်ပြပွဲတွေမှာတော့ဆို live တွေလွှင့်ပြီးတော့ဟို Q&A session တွေမှာဆိုမေးကြတယ်ပေါ့မေးကြချင်မှကျွန်တော်ကကျွန်တော်မြင်တဲ့အမြင်ပေါ့ကျွန်တော်အဲ့ဒီအပေါ်မှာသုံးသက်တာကတော့အပိုင်းနှစ်ပိုင်းပေါ့နှစ်ပိုင်းဆိုတော့လူတွေကတယောက်နဲ့တယောက်ကအမှန်ခံနိုင်ရည်ဆွမ်းအားမတူကြဘူးပေါ့နော်အဲ့တော့ကားတွေမှာလိုပဲဟဲ့လားယင်တန်းခွဲနှစ်တန်းသုံးတန်း6တန်းဆိုတာဒီသူတန်နိုင်တဲ့ခံနိုင်တဲ့ဝင်ပေါ်မှာသူကုန်တင်မှာပဲအဲ့ကားကသွားလို့လာလို့ရမှာတော့တရံခွဲတန်နိုင်တဲ့ရင်ပေါ်မှာတော့သုံးတန်သွားတင်လို့မရအောင်အဲ့တော့လူတွေလည်းဒီလိုပဲပေါ့ကျွန်တော်ကတော့တဲ့အထိရောက်ပြီးကျွန်တော်ဒီလိုမျိုးလုံနိုင်ပြီမဲ့သူတို့တွေဒီဆန္ဒပြပြီးတော့ဒီနှစ်ငါးလုံးဖြစ်လာအောင်လုပ်တဲ့အချိန်လောက်ထိပဲသူလုံနိုင်ခဲ့တယ်ဆိုရင်လည်းသူတို့အဲ့အချိန်မှာလုံနိုင်ခဲ့တဲ့ဟာတွေပေါ်မှာကျွန်တော်တို့သူတို့ရေပါဝင်ခဲ့တဲ့အတိုင်းအတာတစ်ခုတည်းတော့ကျွန်တော်အတိမတ်ပြူတယ်ပေါ့နော်ကျွန်တော်အနေနဲ့အတိမတ်ပြူတယ်ဘာလို့တချို့နုပညာရှင်တော်တော်များများလမ်းပေါ်ထွက်ခဲ့ကြတဲ့အတွက်လဲသူတို့ရဲ့နောက်ကသူတို့ပြည့်တက်ပြီးအများကြီးလမ်းပေါ်ထက်ရောက်ခဲ့ကြတယ်လို့ကျွန်တော်လက်ခံတယ်ပေါ့နော်အဲ့တော့သူတို့ဟုတ်ပြီဆက်ပြီးမလိုက်နိုင်ကြတော့ဒီနေရာတိုင်းမှာရမယ်သူတို့ရဲ့ခဏရင်ကြီးကဂုံသွားတဲ့ဒီနေရာမှာရင်သူတို့ stock လုံးလိုက်ရတာတွေရှိပါတချို့ကြတော့လဲပျော်ပျော်ကြီးကိုစက်ကောင်စီကိုပူပေါင်းဖို့စက်ကောင်စီကိုဟာလာသူတို့ရဲ့ထောက်တိုင်ကြီးအဖြစ်ရက်တီဖို့လူတွေတော့ကျွန်တော်မပြောတော့ဘူးပေါ့တချို့တွေကအချိန်ကြီးအကြောင်းအကြောင်းကြောင့်လုတ်ချင်စိတ်ရှိပါလိမ့်မယ်ဒါပေမဲ့လုတ်ဖို့အကြောင်းတရားတွေသူတို့တွေမလုတ်နိုင်ကြတဲ့အခြေအနေမှာရှိနေတဲ့နေရာမှာပဲရပ်လိုက်ပြီးတော့အဲသူတို့နေလိုက်ရတာဒီလည်းရှိပါလိမ့်မယ်ကျွန်တော်အလုံးစုံကိုတော့အကုန်လုံးတော့အဲတင်ကြုံပြီးတော့မပြောချင်ဘူးပေါ့နော်အဲ့လိုနေရင်းနဲ့တော့နောက်ပိုင်းမှာတော့ပုံမှန်အေးဆေးပါပဲကွာငါတို့ဒီလိုနေလဲရပါတယ်ဆိုပြီးပြန်ပြောင်းသွားတဲ့လူတွေလည်းတွေ့ရတာပေါ့ဒါပေမဲ့လုံးဝဘယ်အဲ့နေရာမှာပဲရက်နေပြီးတော့ဘာအလုံးမှမလုပ်တဲ့အနုပညာရှင်တချို့တွေလည်းရှိတယ်ဆိုတော့တိမ့်ကြုံပြီးတော့အကုန်လုံးတော့ကျွန်တော်မဆိုလို့ခြင်းဘူးဒါပေမဲ့ နှစ်ငါးလုံးကြီးလူပင်လေကြီးဖြစ်အောင်လုပ်ခဲ့ဆွဲဆောင်ခဲ့ကြတယ်မှာအဲ့ခုကြံခဲ့တဲ့တချို့အနုပညာရှင်တွေလည်းပါတယ်သူတို့လည်းအတိုင်းတာတစ်ခုတည်းကျွန်တော်အတိအမှတ်ပြုတယ်မလိုက်လာနိုင်ခဲ့တဲ့ပုံမှာဟာငါးလောက်မလုံနိုင်လို့ဆိုပြီးတော့သူတို့တွေကိုတော့ကျွန်တော်အဲ့လိုမျိုးပြီးတော့ကျွန်တော်မမြင်ချင်းပေါ့လူတိုင်းတော့မဟုတ်ဘူးပေါ့လူတိုင်းတချို့တွေကကြလုံးဝတေချာဘောက်ကိုဆက်ခေါင်စီဘက်ကနေရက်တီးပြီးတော့လုံးဝမမမမထောက်တိုင်ဖြစ်နေမဲ့အနုပညာရှင်တချို့တေချာဘောက်ရှိတယ်တို့တွေအချိန်ကြီးကြောင်းဟိုလိုဒီလိုဟိုနေရတဲ့လူတွေလည်းကြတချို့ကြတော့လုံးဝပဲမမချာချာနဲ့ဦးနေတဲ့လူတွေလည်းရှိပါတယ
်ဟုတ်ဟုတ်ကဲ့ကိုပေါ့အဲ့တော့အဲ့ဒီကိုပေါ့တို့လို့ပေါ့အနုပညာရှင်တွေကအခုဒီတော်လိုင်းရဲ့နေမြေတွေမှာရက်တီလှုပ်ရှားနေကြတယ်လို့ဒီအချင်းထောင်တွေထဲမှာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ပေါ့နော်ဆီယမဆိုင်ရုပ်ရှင်ဒီဖန်တီးသူဒါဆီယမရှင်တေဝီဆိုရင်လည်းအခြေကြခံနေရတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဆီယာဒီဆီယာကိုစိန်းဆိုလို့ရှိရင်လည်းပေါ့နော်သူဆိုရင်ထောင်ကထွက်လာပြီးရက်ပိုင်းအတွင်းမှာပဲဆုံးဖားသွားခဲ့ရတယ်ဒီထောင်လေးဆိုတော့အဲ့တော့ဒီလိုဒီတကယ်အထူးသဖြင့်ဒီရုပ်ရှင်ဖန်တီးတဲ့သူတွေပေါ့ဒီအဲ့လိုအနုပညာတွေဒီအနုပညာရှင်တွေဒီထောင်ထဲမှာအချင်းကြခံရတာအသက်ဆုံးရှုံးခဲ့ရတယ်ဘလောက်ထိဒီအနုမြန်မာနိုင်ငံအတွက်ပေါ့နော်ဘလောက်ထိခိုက်မှုတွေဘလို့အကျိုးတက်ရောက်မှုတွေရှိလဲရှင
်ကျွန်တော်အမှတ်မှားရင်တော့ sorry ပေါ့နော်ကျွန်တော်တကယ်လို့ကျွန်တော်မှတ်ထားတာကျွန်တော်သိတဲ့လောက်တော့ director တယောက်စစ်ကောင်စီကြောင့်တည်သွားတဲ့ director ကိုဆိုင်ရပထမဦးဆုံးလို့ကျွန်တော်ထင်တယ်ဟောဆိုကိုဆိုင်ကကျွန်တော် mainstream မှာတော့ကိုစိန် mainstream မှာရက်တည်တဲ့သူမဟုတ်ဘူး။ तू က short film ရဲ့ documentary နဲ့ तू အများကြီးရိုက်ပြီးနိုင်ငံတကာမှာလည်းသူ့ကိုအသိမပြုခံရတဲ့ကျွန်တော် documentary နဲ့ short film လောကမှာဆိုကိုစိန်ဆိုတာမသိရတူမရှိဘူး။ Wine Fest မှာရောကျွန်တော် American Center မှာ documentary နဲ့ပတ်သက်ပြီးကျွန်တော် workshop တွေအတူတူတက်ကြတဲ့ဟာမျိုးတွေကျွန်တော်တို့ဆွေးနွေးကြတာတွေရုပ်ရှင်တွေအတူတူကြည့်ကြတာမျိုးတွေမှာကိုစိန်တို့မတ်ဒေဗီတို့ကအတူတူပဲကျွန်တော်တို့ဖြစ်တာ။အဲ့တော့သူတို့တွေထောင်ကြသွားတယ်ကြားရတယ်မတေဝီဆိုလဲတသက်တကြုံပြီးခံရတယ်ကြားတယ်ကိုစိန်ထောင်ကြတယ်ပြီးတော့နောက်ဆုံးပိတ်ကိုစိန်နဲ့ကိုစိန်နဲ့ကျွန်တော်တွေကနောက်ဆုံးပိတ်တမတ်မတ်ရရဘာလဲဆိုတော့ကိုစိန်တို့ကိုစိန်နဲ့မတေဝီနှစ်ယောက်ကိုမင်းမော်ကွန်ရဲ့ဒီအနုပညာ artist တွေကိုဟိုထောက်ပံ့မယ်ဆိုတော့ campaign လေးရှိတော့ကျွန်တော်ကမင်းမော်ကွန်ရဲ့ comedy တွေနဲ့လည်းအတူတူရှိနေတာဆိုတော့ဒီ director နှစ်ယောက်ကိုတော့ဒီဟာလေဒီခွဲတဲ့ဒီရမယ်ထောက်ပံ့မှုလေးတော့ပြဖို့ဆိုကျွန်တော် recommend ပေးပြီးတော့တင်ပြခဲ့တဲ့အချိန်မှာဒီဟာ okay agree ပေါ့ဒါပေးမယ်ထောက်ပံ့လို့ပြောဆိုနေတုံးပဲရှိသေးတယ်ကိုစိန်ကျွန်တော်ထောင်ထဲမှာဆိုတော့ကိုစိန်အောက်ပိုင်းတည်သွားပြီဆိုတဲ့ဟာမျိုးကျွန်တော်ကြားတယ်အနှိမ့်ဆက်ခံရပြီအောက်ပိုင်းတည်သွားကိုစိန်ကတည်တယ်ငကိုရေကိုစိန်ကပါပါလေးပိန်ပိန်တေးသေးလေးကိုစိန်ကအဲ့တော့ဒီထောင်ထဲမှာနှိမ့်ဆက်ခံရတဲ့ဒဏ်လေးနဲ့သူဘလို့မှခံနိုင်မှာမဟုတ်ဘူးသူအောက်ပိုင်းတည်ပြီးတော့နောက်ဆုံးပိတ်ကျွန်တော်သိတဲ့ဟာဒီထောင်ထဲမှာပဲဆုံးသွားတယ်လို့ကျွန်တော်စိတ်ထဲကသိပေမဲ့တကယ်တမ်းထဲထဲဝင်ဝင်မိသားစုနဲ့ပြန်ဟို information ရတဲ့အချိန်မှာတော့ तू ကတော်တော်အချိန်ကြီးစိုးနေတဲ့အချိန်ကြမှာသူတို့မနိုင်တော့တဲ့အချိန်ကြမှာမိသားစုကိုအပ်လိုက်တာလို့ကြားတယ်အပ်လိုက်ပြီးတော့မှတကယ်တမ်းသူတို့လက်ထက်မှာမနိုင်တော့ဘူးအဲ့တော့မိသားစုလက်ထက်ရောက်မှတည်သွားတဲ့ဆိုတဲ့ပုံစံမျိုးဖြစ်အောင်ပြီးတဲ့ကြောင့်ဒီလိုမျိုးအနုပညာကျွန်တော်လောကရဲ့ဒါရိုက်တာတယောက်ဆုံးရှုံးခြင်းဒီကျွန်တော်တို့လောကကြီးတစ်ခုလုံးကိုဟိုနင်းချေဖြက်စီးလိုက်တယ်လို့မျိုးကျွန်တော်ခံစားရတာပေါ့
အခုလိုကိုပေါ့တို့ဒီအနုပညာတွေတွေပေါ့နော်ဒီထောင်ထဲမှာလည်းအချင်းကြခံနေရပြီးတော့အနှိမ့်ဆက်ခံနေရတဲ့အနေအထားတွေလည်းရှိတယ်လို့ကိုပေါ့ကိုယ်တိုင်လည်းဒီတော်လိုင်းနေမြေမှာလည်းလှုပ်ရှားနေတဲ့ခါကျတော့အဓိကကိုပေါ့ရဲ့ဟိုပါပေါ့ဒီအခုဆိုရင်3နှစ်ကျော်လာပြီဆိုတော့ပထမဦးဆုံးကထွက်လာတော့တစ်နှစ်အတွင်းမှာပဲပြန်ပြီးတော့ကိုရီပြန်ပြီးတော့အခြေအနေတွေပြောင်းလဲနိုင်မယ်မျှော်လင့်နေအခုနှစ်နှစ်အခုသုံးနှစ်ကြာလာဆိုတော့ကိုပေါ့ဒီလိုမျိုးတော်လိုင်းနေနေမှာရက်တီလှုပ်ရှားနေတဲ့မျှော်လင့်ချက်ပေါ့ကိုပေါ့ရဲ့မျှော်လင့်ချက်ကဘာလဲရှင
်ကျွန်တော်မျှော်လင့်ချက်ကတော့ဒေချာပေါ့ကျွန်တော်အိမ်ပြန်ရမယ်တိတ်မကြတော့ဘူးပေါ့အဲ့မကြတော့ဆိုတော့မျှော်လင့်ချက်နဲ့ပဲကျွန်တော်ဒီလောက်ကိုဆက်ပြီးတော့ဒီမှာပဲကျွန်တော်ဆက်ပြီးလုပ်နေဒေချာလဲကျွန်တော်တို့တိတ်မကြတော့ဘူးရင်တော့ကျွန်တော်အိမ်ပြန်လန်းနေကိုကျွန်တော်တို့ဖောက်ခဲ့ကြတော့ကျွန်တော်တို့ကအိမ်ပြန်လန်းဒီဘယ်လန်းနေဖောက်မယ်ဆိုကျွန်တော်တို့မသိဘူးအဲ့တော့ကျွန်တော်တို့ဘာတွေလောက်ကြကျွန်တော်လက်ခါမှာရှိတဲ့ဒမဒိုတို့ဟာလာဝချွန်တို့နဲ့ပဲလန်းလေးကိုရှင်းပြီးကျွန်တော်တို့ဖောက်ခဲ့ကြအဲ့တော့အိမ်လန်းမတွင်ခဲ့ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့တွေတဖြည်းဖြည်းနဲ့ကျွန်တော်နည်းနည်းစုဖွဲ့မှုတွေရလာတဲ့အချိန်မှာကျွန်တော်တို့ရဲ့လန်းလေးကမျက်ရည်ဆက်နဲ့ရှင်းတဲ့လန်းလေးဖြစ်လာခဲ့တယ်ပြီးတော့မှတဖြည်းဖြည်းကျွန်တော်တို့နှစ်တစ်ခုအတိုင်းအတာတစ်ခုရောက်လာကျွန်တော်တို့ကထွန်ဆက်နဲ့ပေါ်တဲ့လန်းဖြစ်လာတယ်အဲ့တော့ထွန်ဆက်နဲ့ပေါ်တဲ့လမ်းဖြစ်တဲ့အတွက်၄၅၀ယောက်လျှောက်လို့ရတဲ့လမ်းဖြစ်တာအခုတော့အားလုံးလည်းမြင်နေတဲ့အတိုင်းစစ်တိုင်းလို့အရင်တော့2မီနဲ့စခဲ့ရတယ်ကျွန်တော်တို့ဒေါ်လန်ရေးကနေ စစ်တိုင်းတတိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လဲကဘိုးဒိုဇာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီအဲ့တော့တချို့တွေကကိုအိမ်ဒီပြန်ရောက်သွားကြပြီအားလုံးလည်းမြင်တဲ့အတိုင်းပဲအိမ်ရောက်သွားကြပြီတချို့ ER တွေဆိုရင် ER တွေဆိုလို့ရှိရင်ကိုယ့်ရဲ့ခြံစည်းရိုးတွေကိုကိုရောက်နေကြပြီလေဟာကိုအိမ်ပေါ်တက်ရဖို့ပဲကြံတော့တာ哦ဟာကိုအိမ်ပေါ်ကိုတက်ဖို့အတွက်ကဘယ်ကနေတက်မလဲအိမ်ရှိတဲ့ကဘောကတက်မလားနောက်ဖေးတဲ့ကဘောကတက်မလားကြမ်းခွာတက်မလားမျက်နှာချက်ကစင်းမလားဆိုတဲ့ဟာပဲသူတို့တွေအိမ်ကိုဝင်မဲ့အပေါက်ကိုပဲရှာနေကြတကယ်လို့သူတို့ခြံစည်းရိုးတွေကိုရောက်နေကျွန်တော်တို့ဒါကျွန်တော်တို့ခြံစည်းရိုးနောက်ကတ်လို့မရသေးဘူးဒါပေမဲ့ကျွန်တော်တို့ဒီကိုခြံစည်းရိုးနောက်ကတ်လို့မရသေးပေမဲ့လေသူများတွေအိမ်ပြန်ရောက်ကျွန်တော်တို့အိမ်ပြန်ရောက်တယ်လို့ကျွန်တော်ခံစားရတယ်အဲ့တော့သူတို့တွေသူများတွေမြန်မြန်အိမ်ပြန်ရောက်ဖို့ကျွန်တော်တို့မရောက်သေးတဲ့သူတွေကလည်းကျွန်တော်တို့ရောက်ဖို့အရေးကျွန်တော်တို့ကစူးစမ်းမယ်သူတို့နဲ့အတူတူကျွန်တော်တို့အတူတူပံ့ပိုးမယ်သူတို့အိမ်ပြန်ရောက်ရင်လည်းကျွန်တော်အိမ်ပြန်ရောက်သလိုခံစားရတယ်အဲ့ပုံစံမျိုးပဲဆက်သွားတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပေါအခုလိုအချိန်ပေးပြီးတော့ကျွန်တော်တို့မေးတဲ့မေးခွန်းတွေဖြေပေးတဲ့အတွက်ကျေးဇူးပါ
ဟုတ်ကဲ့ပါကျေးဇူးပါပါ
အဲ့ဒါကိုပေါက်ကိုမိုင်းအင်ဂျင်တိုင်းကတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရဆွေးနွေးကမ်းအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
ဒီအမေရိကန်အတန်ကနေ2024ခုနှစ်အောက်တိုဘာ23ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလိုမီတာ32 51နဲ့လိုင်းလိုမီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါ။ပြည်သူကရွေးချယ်တင်မြောက်ခဲ့လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တိုင်းဒေသကြီးဝန်ကြီးချုပ်သွေးကန်ဆာရောဂါခံစားနေရသူလည်းဖြစ်တဲ့ဒီဒေါက်တာဇော်မြင့်မောင်ကိုစစ်အာဏာသိန်းကောင်စီကဒီဖန်စီပြီးတော့ထောင်ဒဏ်29နှစ်ချမှတ်ခဲ့ပါတယ်။ထောင်ထဲမှာကျန်းမာရေးဆိုးွားပြီးတော့အောက်တိုဘာ9ရက်နေ့မှာပဲဒေါက်တာဇော်မြင့်မောင်ရဲ့အသက်ကွယ်ဆုံးရှုံးကွယ်လွန်ခဲ့တာလို့ဝေဖန်ကြတွေ့ရပါတယ်။အခုလို့ဒေါက်တာဇော်မြင့်မောင်ကွယ်လွန်ခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့ပြည်တွင်းပြည်ပကသဘောထားတွေဖယ်လို့ရှိတယ်ဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွေးတိုင်းကတင်ပြပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေစစ်အာဏာရှင်စနစ်ရှိနေသ၍ဒေါက်တာဇော်မြင့်မောင်လူကြေကွဲရင်နှင်းဘွယ်ရာတည်ဆုံမှုတွေထပ်ခါကြုံတွေ့ရနိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ကောင်စီကဖမ်းဆီးကထောင်ဒဏ်29နှစ်ချမှတ်ထားခြင်းခံရတဲ့ဒေါက်တာဇော်မြင့်မောင်ဟာ2024အောက်တိုဘာ9ရက်နေ့မှာသွေးကင်ဆာရောဂါနဲ့မန္တလေးဆေးရုံကြီးမှာအသက်ဆုံးကျုံကွယ်လွန်ခဲ့ရပါတယ်ကွယ်လွန်ချိန်မှာအသက်83နှစ်ရှိပြီဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေချိန်2021ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းစင်မှာဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရတာပါစစ်ကောင်စီဟာသွေးကင်ဆာရောဂါခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ကိုအကြမ်းလိုက်စားမှုတဘာဝဘေးပုံမှ905ခါခွေပုံမှ30စတဲ့ပုံမှအမျိုးမျိုးနဲ့တရားစွဲကထောင်ဒဏ်29နှစ်ချမှတ်ခဲ့တာတွေ့ရပါတယ်ဒေါက်တာဇော်မြင့်မောင်ဟာစစ်ကောင်စီရဲ့အကျဉ်းတောင်ထဲမှာလုံလောက်တဲ့ဆေးဝါးကုသမှုမရရှိခဲ့တဲ့အတွက်အခုလိုအသက်ဆုံးကျုံခဲ့ရတာလို့မီဒီယာတွေစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြကြပါတယ်စစ်ကောင်စီကတော့ဒေါက်တာဇော်မြင့်မောင်မကွယ်လွန်မီနိုင်ပိုင်းအလိုမှမှလူငင်းချမ်းသာကွင်းကိုဆေးရုံပေါ်မှာလာရောက်ဖတ်ပြခဲ့တယ်လို့သိရပါတယ်မကွယ်လွန်မီနိုင်ပိုင်းအလိုတွင်မှစစ်အစိုးရကသူဤလူငင်းချမ်းသာကွင်းကိုပေးအပ်ခဲ့ခြင်းသည်စစ်မှန်သောတနာကျင်နာမှုမဟုတ်ပါလို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်အဆိုပါထုတ်ပြန်ချက်မှာပဲဒေါက်တာဇော်မြင့်မောင်သည်2021ဖေဖော်ဝါရီ1ရက်စစ်အာဏာသိမ်းမှုအပြီးတွင်စစ်အာဏာပိုင်များကမမှန်ကန်သည့်နိုင်ငံရေးစွဲချက်များဖြင့်ထပ်မံဖမ်းဆီးခြင်းကိုခံရသည်။နှစ်ပေါင်းများစွာလုံလောက်သည့်ဆေးကုသမှုကိုမရရှိခဲ့ဘဲပြင်းထန်သောနာမကျမှုဖြင့်ရုန်းကန်ခဲ့ရသည့်သူ၏အကျဉ်းဆန်အခြေအနေသည်လွန်စွာလူမဆန်အဆင့်နှိမ့်စွာနေခဲ့ရသည်လို့လည်းဖော်ပြထားတာတွေ့ရပါတယ်။ဒေါက်တာဇော်မြင့်မောင်ဟာ1988အရေးတော်ပုံကြီးအပြီးပထမအကြိမ်စစ်တပ်ရဲ့ဖမ်းဆီးခြင်းခံရစဉ်ကလည်း
1996年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年2019年
ကနေဒါနှင့်ဗြိတိန်တန်ယုံတို့ကလည်းဒေါက်တာဇော်မြင့်မောင်ကွယ်လွန်ခြင်းအတွက်ဝါနဲ့ကြည်ကွယ်ကြောင်ထုတ်ပြန်ပြီးမတရားဖန်ဆီးထားသူအားလုံးလွတ်ပေးရန်တောင်းဆိုလိုက်ကြပါတယ်ဒေါက်တာဇော်မြင့်မောင်လိုပါပဲထောင်တွင်းကျမ်းမာရေးစောင့်ရှောက်မှုလုံလောက်စွာမရရှိတာစစ်ကြောရေးကနေရရှိတဲ့ဒဏ်ရာတွေကိုကောင်းမွန်စွာဆေးကုသခွင့်မရရှိခဲ့တာတွေကြောင့်ကိုလာအတွင်းနိုင်ငံရေးအကျဉ်းသား12ဦးသေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ချက်ကို ARD သတင်းဌာနက2024အောက်တိုဘာ2ရက်နေ့ရုပ်သံသတင်းမှာဖော်ပြခဲ့ပါတယ်2024ခုနှစ်ဇန်နဝါရီလကနေစက်တင်ဘာလအထိ6လအတွင်းကြိုင်မယောမကွေးကလေးမန္တလေးအိုးပူဒိုက်ဦးတရက်အင်းစိန်ပြည်နယ်တထုံအစရှိတဲ့အကျဉ်းဆောင်6ခုမှာအကျဉ်းကျနေတဲ့နိုင်ငံရေးအကျဉ်းသား12ဦးသေဆုံးခဲ့တာဖြစ်ပါတယ်လို့အရာဒီတဲ့မှာဆက်လက်ဖော်ပြထားပါတယ်2021စစ်တပ်ကအာဏာသိမ်းချိန်ကတည်းကထောင်ထဲမှာတည်ဆုံးခဲ့သူစုစုပေါင်း103ဦးရှိပြီးအဲ့ဒီထဲမှာကျန်းမာရေးပြဿနာကြောင့်တည်ဆုံးခဲ့ရသူ63ဦးပါဝင်ကကျန်တဲ့40ဦးကထောင်တွင်းစန္ဒပြပွဲတွေမှာပြစ်ဒဏ်ခံရလို့တည်ဆုံးတာကွပ်မျက်ခံရတာထောင်ပြောင်းချွေးစဉ်ထွက်ပြေးတယ်ဆိုပြီးပြစ်ဒဏ်တာညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်တည်ဆုံးခဲ့ရတာတွေဖြစ်တယ်လို့ AAPP လို့ခေါ်တဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းထံကသိရပါတယ်။ဒီအချက်လက်တွေဟာစစ်ကောင်စီလက်အောက်အကျဉ်းတော်တွေထဲမှာဘယ်လောက်အခြေအနေဆိုးနေပြီးတော့အကျဉ်းသားတွေရတဲ့ရတိုက်တဲ့အခွင့်အရေးတွေအခြေခံလူအခွင့်အရေးတွေဆုံးကျုံနေတယ်ဆိုတာကိုမိမောင်းထုတ်ဖော်ပြနေတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌပြည်သူ့ကရွေးချယ်တင်မြှောက်ထားတဲ့အမရပူရမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစော်မြင့်မောင်တည်ဆုံးခဲ့ရမှုနဲ့ပတ်သက်ပြီးAABB ရဲ့တွဲဖက်အထွေထွေတွင်းမှုဖြစ်သူကိုပိုကြီးကအခုလိုပြောပါတယ
်ပထမဆုံးအနေနဲ့နိုင်ငံတော်ရဲ့သမ္မတတို့နိုင်ငံတော်အထိုင်ပင်ခံတို့ဝန်ကြီးချုပ်တို့ဆိုတော့ကအချင်းထောင်ထဲမှာရှိရမယ့်သူတွေမဟုတ်ပါဘူးဒီလူတွေကိုမတရားသဖြင့်ဖမ်းဆီးထားတယ်အဲ့လိုဖမ်းဆီးထားတဲ့အပြင်ကိုအချင်းထောင်ထဲမှာလုံလောက်တဲ့စေဝါကုသခွင့်တွေမပေးဘူးဒါကတမင်သက်သက်တည်တဲ့အထည်ကိုညှဉ်းပန်းနှိပ်စက်ပြီးတော့တတ်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ဆိုတော့ဒါကဖြစ်ကုန်မဖြစ်တဲ့ကိစ္စပါတကယ်လို့လူတယောက်ကိုဖမ်းထားပြီးတယ်ဆိုလို့ရှိရင်ဒီလူရဲ့ဒီဂျမ်းမာရေးစာဝတ်နေရေးဆိုတော့ကအချင်းထောင်ကတာဝန်ယူပေးရပါတယ်အဲ့လိုကိစ္စမျိုးကိုပြတ်သုံးနေတာမျိုးကိုကျွန်တော်တို့တွေ့ရတယ်ဒါကရည်ရွယ်ချက်ရှိရှိနဲ့ညှင်းသက်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်နိုင်ငံရေးသူတည်တည်တူကတော့ဒီမိုကရေစီအခွင့်အရေးတွေအခြေခံလူအခွင့်အရေးတွေကိုမလေးစားမလိုက်နာပြည်သူစံတာကိုလိလူရှုတဲ့စစ်အာဏာရှင်စနစ်ရှိနေတဲ့ရွေးကတော့ဒေါက်တာစော်မြင့်မောင်လူကြေကွဲစရာရင်နှင်းစရာအဖြစ်မျိုးတွေထပ်ခါကြုံနေရဦးမှာပဲလို့မှတ်ချက်ပေးပါတယ်ဒေါက်တာစော်မြင့်မောင်ကွယ်လွန်ချိန်နဲ့အာသုဘချချိန်မှာဇနီးနဲ့သားသမီးတွေအနားမှာတရားဥပဒေမရှိကြပါဘူးဒီအကြောင်းကိုဒေါက်တာစော်မြင့်မောင်ရဲ့သမီးငယ်ဒေါက်တာစုဝေပုံကတောင်းပန်ပြရစီအဖေနောက်ဆုံးဆေးကုတုံးမှာမပြုစုနိုင်တာအဖေနောက်ဆုံးခီးကိုလိုက်မပို့နိုင်တာခွင့်လွတ်ပါအဖေ။သမီးရင်တွေနာရပါတယ်အဖေ။သမီးတို့အဖေကိုထားခဲ့တာမဟုတ်ပါဘူးအဖေ။အဖေအနားမှာနေခွင့်မရှိခဲ့ရတာပါအဖေလို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့တာကိုရင်နှင်းစွာဖတ်ရပါတယ်။ဒေါက်တာစော်မြင့်မောင်ရဲ့အမှုတွေကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှေ့နေဖန်းစည်းခံရချိန်မှာဒေါက်တာစော်မြင့်မောင်ရဲ့ဇနီးနဲ့မိသားစုဟာဖန်းစည်းခံရနိုင်တဲ့အန္တရာယ်ရှိတာကြောင့်ထွက်ပြေးတင်းချောင်ခဲ့ကြရတယ်လို့မန္တလေးမြို့ကတဦးထံကသိရပါတယ်စစ်ထောက်လိုင်းရေး SP တွေနဲ့လုံခြုံရေးတပ်ဖွဲ့တွေအများအပြားချထားတဲ့ကြားကပဲထောင်နဲ့ချီတဲ့မန္တလေးလူတို့ဟာသူတို့ချစ်ခင်လေးစားတန်ဖိုးထားတဲ့ဒေါက်တာစော်မြင့်မောင်ရဲ့နောက်ဆုံးခီးကိုလိုက်ပါပို့ဆောင်ခဲ့ကြတာတွေ့ရပါတယ်ဒီမြင်ကွင်းကိုမန္တလေးသားကဗျာဆရာစံငင်းဦးကဒါဟာလူမှုရေးတာဝန်တစ်ခုတည်းပိုတဲ့နိုင်ငံရေးအန်တုမှုပြရုပ်တစ်ခုလို့သူရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။ဒေါက်တာစော်မြင့်မောင်ဟာ1990ရွေးကောက်ပွဲ2022ကြားပြရွေးကောက်ပွဲ2015နဲ့2020ရွေးကောက်ပွဲတွေမှာ लेचिंग लेगा पीतुलुरुगा युएचे टिम्याउचिंग खांगे यारे लुटो कुजले ट उले फिबारे खम्या
ကမ္ဘာမြောက် media မြင်ကွင်းကဏ္ဍကိုပြည်သွင်းနိုင်ငံအတင်းဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာ ခေတ်အဆက်ဆက်မှာညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ပါတယ်ဒီရေးအတွက်အတိတ်မှာဘာတွေကအဟန့်အတားဖြစ်စေခဲ့သလဲအနာဂတ်မှာဘလို့အကြောင်းအချက်တွေထည့်သွင်းစဉ်းစားသင့်တယ်ဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြသွားဖို့ရှိပြီးတော့ဒီတစ်ပတ်မှာတော့အပိုင်းတစ်ကိုတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာ နိုင်ငံရဲ့ လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာခေတ်အဆက်ဆက်မှာညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ပါတယ်။ဒီအရေးအတွက်အတိတ်မှာဘာတွေကအဟန့်အတားဖြစ်စေခဲ့သလဲ။အနာဂတ်မှာဘယ်လိုအကြောင်းအချက်တွေထည့်စဉ်းစားသင့်လဲဆိုတာကို ISB မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြဖို့ရှိပြီးဒီတစ်ပတ်မှာအပိုင်းတစ်ကိုတင်ပြပါမယ်။ 2020ခုနှစ်2020ပြည့်နှစ်အတွင်းအစိုးရတပ်မတော်နှင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝေးကြားမှာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုကြိုးပမ်းမှုတွေရှိခဲ့ကြပါတယ်။လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဆိုတာလက်နက်ကိုင်တပ်ဖွဲ့အားလုံးကိုဒီမိုကရေစီနဲ့ဖက်ဒရယ်ဆန်နှုံးတွင်နဲ့အညီပြုပြင်ပြောင်းလဲရေးလုပ်တာပါ။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA ကျူပန်းမှုနဲ့အတူနိုင်ငံရေးကြည်လည်မှုရရေးအပြင်လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲနိုင်ရေးအားထုတ်ခဲ့ပေမယ့်အဖြေမရခဲ့ကြပါဘူး။ပြမပြတနာကတိုင်းသားလက်နက်ကိုင်အင်အားစုတွေတစ်ချိန်မှာလက်နက်ဖြုတ်သိမ်းရေးနဲ့တခုရီးသောတပ်မတော်ထားရှိနိုင်ရေးပါ။တိုင်းသားတွေဘက်ကတော့မြမတပ်မတော်အပါအဝင် လုံခြုံရေးကဏ္ဍတစုံလုံးကိုပြုပြင်ပြောင်းလဲခြင်းကြပါတယ်။မြန်မာစစ်တပ်ကတော့တစိ့တပိုင်းလောက်ကိုပဲအကန့်အသတ်နဲ့ပြောင်းလဲလုပ်ခဲ့တာပါ။ဒါကြောင့်စစ်အာဏာသိမ်းမှုမတိုင်ခင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာတခုရီးသောတပ်မတော်ထားရှိရေးဟာအကဲဆက်ပြီးညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ခဲ့ပါတယ်။စစ်အာဏာသိမ်းမှုအလွန်မှာလက်နက်ကိုင်တပ်ဖွဲ့တွေ စံချိန်တင်တိုးပွားလာတဲ့အခါလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာပိုပြီးဝေဝါးလာပါတယ်။အာဏာသိမ်းမှုနောက်ပိုင်းနိုင်ငံတော်ဝန်လက်နက်ကိုင်တပ်ဖွဲ့အရေးအတွက်ခုနှစ်ရာကျော်တဲ့အထိများလာတာပါ။လက်နက်ကိုင်တော်လှန်ရေးတွေပုံမှန်အားကောင်းလာတာနဲ့အမျှစစ်ရေးအောင်မြင်မှုရဖို့ကိုဦးစားပေးလာကြပါတယ်။အမြင့်မြေလံမှရမယ်ဆိုတဲ့ယူအဆနဲ့တူ စစ်ရေးအရအောင်မြင်ဖို့ကိုပဲရှေ့တန်းတင်လာကြတော့နိုင်ငံရေးပေါင်ကကြုံလာပါတယ်။ဒါပြင်မိမိဘာသာအုပ်ချုပ်ရေးဆိုတဲ့အတန်ကပုံမိုးကျဲလောင်လာပါတယ်။မြဝီခံယူတဲ့အုပ်ချုပ်ရေးတနည်းဖက်ဒရယ်အာဏာခွဲဝေမှုဆိုတဲ့အတန်ကတိန်လာပါတယ်။ဒီအခြေအနေတွေထဲမှာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲဖို့ကိုစစ်ကောင်စီဘက်မှရော
တော်လည်းတက်ဖွဲ့တွေပြန်မှာပါစဉ်းစားချက်လည်းရှိမနေသေးပါဘူး။ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည09:00 Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးတော့မှာပါဒီမတိုင်ခင်တော့
မိုင်းတလာကျော်ကစီစဉ်တင်ဆက်ပေးထားပါရခင်ဗျာ။ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်မင်္ဂလာပေါင်းနဲ့ပြည့်စုံရင်ကျန်းမာချမ်းသာပါစေမင်းဆိုမြတ်တာပို့ပါတယ်သောရရှင်ရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်အခုဆက်ပြီးတော့သရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးချင်ပါတယ်ရှင်ဟုတ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်ရဲ့ကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကျွန်တော်တို့လက်ခံရရှိရပါတော့ဒီထဲမှာသရရှင်တယောက်ကကျွန်မက CDM တက္ကသိုလ်ဆရာမတူပါတယ်လုံးလုံးရေးရကျမရဲ့ Facebook အကောင့်နာမည်ကိုတော့လှုပ်ဝက်ပေးထားပါရှင်လို့ပြောလာတဲ့ဆရာမရဲ့ဆောင်းမှာတော့အရသာအစိုးရနဲ့ငြင်းငြင်းချင်းချင်းဒီမိုကရေစီနိုင်ငံတစ်တစ်ခုအဖြစ်ရှိတိုးနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ဘဝတွေကမောက်ကမဖြစ်ကုန်ရတဲ့အခြေအနေကိုပြောလာပါတယ်ရှင်
ကျမကစစ်အာဏာသိမ်းပြီးရက်ပိုင်းအတွင်းမှာပဲအတိအကျဆိုရင်ဖေဖော်ဝါရီလ5ရက်2022ခုနှစ်ခရဲအားစပြီး CDM လုပ်ခဲ့ပါတယ်အဲ့ဒါမတိုင်ခင်ကဆိုရင်စစ်အာဏာမသိမ်းခင်တရက်အလိုအထိကျမကမျှော်လင့်ချက်တွေတပုံတပင်းရီမန်းချက်တွေခွန်အားတွေအပြင်နဲ့အရာရာကိုတက်တက်ကြွကြွလှုပ်ဆောင်နေခဲ့တာပါအောင်မြင်မှုတွေကိုလည်းလက်တကမ်းမှာလှမ်းမြင်နေရပါပြီ။ယာရူတိုအော်ဒါထွက်ဖို့ကရပ်ပိုင်းအလို့ဖြစ်တယ်လို့၅နှစ်ကြိုးစားအားထုတ်ခဲ့ရတဲ့ကျမရဲ့ PhD thesis ကလည်းအချောတက်တဲ့အချိန်ရောက်နေပြီလေ။တိတ်မကြခင်မှာပဲ PhD ပါတကူပွဲရဖို့ကလည်း4 PhD credit seminar နဲ့ defense တို့ကိုဖတ်ရတော့မယ့်အချိန်ပေါ့။ကျမကဒီ thesis ကိုအရန်စိတ်ဝင်စားလုပ်နေခဲ့တာပါ။နိုင်ငံတကာစာရန်တွေနဲ့အဆင့်အတန်းတူနိုင်ဖို့ကိုစမ်းညံစွမ်းရှိသမျှစူးစမ်းအားထုတ်ပြီးပျော်နေခဲ့တယ်။အမေရိကကဆရာကြီးဒေါက်တာစောဝေလာတို့ဒေါက်တာခင်မောင်မောင်တို့ကကျမတို့ရန်ကုန်တက္ကသိုလ်ကိုရောက်လာပြီးပညာရေးဖြန့်ဝေပေးခဲ့လို့နိုင်ငံတကာရဲ့ပညာရေးအဆင့်အတန်းနဲ့အခြေအနေတွေကိုလည်းအားကျအတူတူပြီးအမြင်ကျေခဲ့ရတယ်။ကျမရဲ့အကြီးမားဆုံးအိမ်မက်ကလည်းအမေရိကန်နိုင်ငံကိုသွားပြီးဆရာကြီးဒေါက်တာစောဝေလာနဲ့အတူသုတေသနလှုပ်ခွင့်ရဖို့ပါ။ကျမဟာဆရာကြီးရဲ့ presentation တွေထဲမှာတွေ့လဲရတဲ့ဆရာကြီးရဲ့သုတေသနခန်းမကြီးနဲ့ခင်မီစုံလင်းတဲ့သုတေသနပစ္စည်းတွေကိုအရင်စိတ်ဝင်စားအားကြတာလေအဲ့ဒီအခန်းကြီးထဲမှာကိုရိုင်သုတေသနလှုပ်ချင်တာကကျမရဲ့စန္ဒအခုတော့ကျမတို့အားလုံးရဲ့ရည်မှန်ချက်တွေစစ်အာဏာရှင်ကရိုက်ချိုးပစ်ခဲ့တာအခုထိပဲဒါပေမဲ့ကျမစိတ်မလျှော့ပါဘူးဆရာကြီးတို့နဲ့အတူ research တွေလုပ်နိုင်မယ့်ရက်ကိုလည်းမျှော်လင့်စေပါရှင်
စာရေးလာတဲ့အတွက်ကျေးဇူးတင်ပါရစေနော်ဘေးကင်းချမ်းသာပြီးတော့မျှော်နေတဲ့နေ့ရက်တွေအများဆုံးရပါစေလို့ဆုတောင်းပေးပါတယ်ရှင်ဒီမှာဒီညမစာရေးလာတာ ਨੇ တိုက်ဆိုင်ဆိုင်ပဲတလောလေးရပဲသိပ္ပံပညာရှင်ဒေါက်တာစောဝေလာ Followers Award ဆုချီးမြှင့်ခံရတယ်ဆိုတဲ့သတင်းဖတ်လိုက်ရပါတယ်2024 September လတဲ့ပိုင်းလောက်ကတလရှိပြီပေါ့နော်ဒီမှာသိပ္ပံပညာရှင်စောဝေလာကပြီးခဲ့တဲ့နှစ်က X-ray အသုံးပြုပြီးတော့ဒေါက်တာလုံးမှာပထမအဆုံးAttempt တစ်ခုရဲ့ပုံဖော်နိုင်တဲ့သိပ္ပံပညာရှင်ဖြစ်နေထူးချွန်အောင်မြင်ပြီးတော့သူ့ကိုဒီနေ့အတွက် physics ပညာနယ်ပယ်မှာထူးချွန်တဲ့ရလဒ်တွေဆိုပြီးတော့2024ရဲ့အဲဒီစုကိုချီးမြှင့်တာဖြစ်ပါတယ်သူကနိုင်ငံတဝန်တက္ကသိုလ်နဲ့အဖွဲ့အစည်းပေါင်း300ကျော်ကနေပြီးတော့ဒီစုအတွက်အဆိုပြုခံရတဲ့လူ1000ကျော်တဲမှာမှစုရရှိရတဲ့သူဖြစ်တယ်လို့သိရပါတယ်နော်လိုမျိုးမြန်မာနိုင်ငံစစ်အာဏာသိမ်းကာလရှေ့ကြာလာတဲ့အချိန်မှာအေဂျင့်နဲ့တနေ့အညာဒေတာကိုလာလည်ခဲ့မယ်လို့ပြောလာတဲ့သောရရှင်တယောက်ကတော့ဆိုလိုမွန်ရှိသူဖြစ်ပါတယ်
။ Hello VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါ။ကျွန်တော် VOA ရဲ့အတန်လွှင့်အစီအစဉ်ကိုအမြဲနားထောင်ဖြစ်ပါတယ်။ကိုရိုင်းကလည်း KNDP နဲ့ KNDF တိုင်ရင်းကရဲဘော်တယောက်ပဲဆိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းချိန်နဲ့တပြေးညီသိကြလို့အမြဲနားထောင်ဖြစ်ပါတယ်။ကျွန်တော်တခုပြောချင်တာကအညာကတော်လိုင်းရေးသမားတွေနဲ့မျိုးပြဘောကတော်လန်သူညီကိုမောင်နှမအားလုံးကိုလေးစားတယ်လို့ပြောချင်လို့ပါအခုလိုအောင်မြင်မှုရနေတာဟာအားလုံးပူးပေါင်းပါဝင်ကြတဲ့အားကြောင့်အခုအချိန်ထိရောက်နေတာပါဆက်ပြီးလဲကိုယ်တိုင်တာဝန်ကိုဆက်ထမ်းကြဖို့ပြောချင်ပါတယ်ဗျာစစ်ကောင်စီဘက်ကပိုဖိနှိပ်လေးကျွန်တော်တို့ပိုတော်လန်လေးပဲဖြစ်မလားဘယ်တော့မှသွေးမအေးကြဘူးဆိုတာလဲယုံပါတယ်အေးကြတဲ့တနေ့အညာဒေတာကိုလာလဲပါမယ်ဗျာ
Thank you. ီလိုမျိုးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်ငံတကာရဲ့ဒီမြန်မာအရေးတုံ့ပြန်ပုံတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေမှာစောစောဆိုတဲ့သောရရှင်တစ်ယောက်ကတော့အခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပသွားတယ်နဲ့တိုက်တိုက်ဆိုင်ဆိုင်အာဆီယံရဲ့ကုလသမဂ္ဂဆိုပြီးတော့စာရေးလာပါတယ်
။အာနာသိမိကလေးကအစိုးရင်ပူပန်နေကြတာ၃နှစ်ကျော်သွားပါပြီ။ဘယ်လိုအရေးယူဆောင်ရွက်ကြမလဲဆိုပြီးမစင်းစားကြဘူး။စာမျိုးစုံထုတ်ပြီးဝါတာတာလုပ်နေကြတာတာဝန်မေ့ရာရောက်မနေဘူးလားဗျာ။ကုလသမဂ္ဂကတာဝန်ယူဖြည့်ရှင်းရမှာကိုဘာအဆင့်မှမရှိတဲ့အပလာစီယံကိုဗောလီဘောပုတ်လိုက်တယ်။အပလာစီယံနိုင်ငံတွေကလည်းအာနာရှင်နိုင်ငံနဲ့တချို့ကတရုတ်ကျွန်နိုင်ငံတွေဝစ်ကြေတန်းကြေးမူငါးချက်ဆိုတာကိုထုတ်ပြန်ပြီးဖက်စစ်စစ်တပ်ကိုအချိန်ဆွဲထားပေးတယ်။သူတို့ထုတ်တဲ့မူငါးချက်ကိုဖက်စစ်အာနာသိန်းစစ်အုပ်စုကဇစ်ဖြုတ်ပြတာတောင်ဘာတစ်ခုမှအေးအေးယူဆောင်ရွက်မှုမရှိဘူး။အစကတည်းကကုလသမဂ္ဂကခိုင်းလို့လွှဲချလို့သာလုပ်ကြရတာ။ဘာရည်ချင်းဘာအတွေ့အကြုံမှလည်းမရှိကြဘူးမူငါးချက်ကိုမလိုက်နာခဲ့ရင်ဘာလုပ်ပါမယ်ဆိုတဲ့ action မျိုးလုံးဝမရှိဘူးတစ်ချိန်မှာအကျန်းဖက်စစ်အုပ်စုနိုင်မှာပဲလို့ယူဆထားနေကြတာနိုင်လဲနိုင်စေခြင်းနေကြတာသုံးစားလို့မရတဲ့တကိုးကြဘိုးဖက်စစ်စစ်တပ်နိုင်မှတိုင်းပြည်စုပ်ပြတ်တတ်ပြီးအပလာစီယံနိုင်ငံတွေကိုမရှင်နိုင်တော့မှလေအဲ့လိုမျိုးဖြစ်စေခြင်းနဲ့အပလာစီယံကမြန်မာနိုင်ငံကြီးဘလောက်ပဲပျက်စီးပျက်စီးမြန်မာနိုင်ငံသားတွေဘလောက်တေကြေကြေလက်ပိုက်ပြီးထိုင်ကြည့်နေကြတာအဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကလက်ဆောင်ထားမှတော့ကျန်တဲ့နိုင်ငံတွေကဘာတစ်ခုမှအကူအညီလဲမပေးစိတ်လဲမဝင်စားဖြစ်နေကြတာပါအ
ဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးနဲ့အာပလာစီယံဆိုပြီးတော့သူအာဆီယံကိုနာမည်ပေးလာတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ရေးလာတဲ့သောရရှင်တွေရဲ့စာတွေတပုံကြီးရှိပါသေးတယ်ကုလသမဂ္ဂဒီအထွေထွေညီလာခံကျင်းပပြီးမှသောရရှင်ရဲ့ဇက်တိုက်ဆိုလို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ရေးလာကြတာဖြစ်ပါတယ်နောက်သတင်းပတ်ဒီမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်နော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါလိမ့်ရှင်။
မိုင်းမပေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြံရှိတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါချက်သမရနိုင်ငံကိုသွားလည်တဲ့ကဘာလက်ခီးသွားတဲ့အနေနဲ့အင်ဂျီမဲ့ရဲ့ဘဝကိုခန်းစားနိုင်မဲ့ခီးစဉ်တစ်ခုကိုအစီအစဉ်ပေးထားပါတယ်ကဘာကျော်ဒတ်ပကြီးစီယာဗင်စင်ဗန်ဂိုးရဲ့ကန်ဝင်လက်ရာစတေရီနိုက်ဂျယ်ရီစုံတဲ့ညပကြီးကားပုံတူပန်းချံတစ်ခုကိုဘော့စတီးယားနိုင်ငံမှာဖန်တီးထားပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့တဲ့မက်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ခြားသမားနိုင်ငံကိုသွားလည်တဲ့ကဘာလက်ခီးသွားတွေအနေနဲ့အင်ဂျင်မဲ့တွေရဲ့ဘဝတွေကိုခန်းစားနိုင်မဲ့ခီးစဉ်တစ်ခုဖြစ်စဉ်ပေးထားပါတယ်ဖရာဂူလီကုမ္ပဏီကမြို့တော်ဖရကအင်ဂျင်မဲ့တွေရဲ့ဘဝကိုခန်းစားနိုင်စေဖို့အတွက်ဒီခီးစဉ်ကိုဖန်တီးထားတာပါ2012ခုနှစ်မှာတည်ထောင်ခဲ့တဲ့ဒီကုမ္ပဏီဟာအင်ဂျီမဲရီအပေါ်အများပြည်သူအမြင်တွေပြောင်းလဲသွားစေဖို့အတွက်ရည်ရွယ်တည်ထောင်ထားတဲ့လူမှုရေးအသင်းဖြစ်ပြီးအခုခီးစင်မှာဒီအလန်းညုံလမ်းပြမဲ့တိုးခိုက်တွေကအင်ဂျီမဲဘူးတဲ့သူတွေဖြစ်ပါတယ်။အင်ဂျီမဲရီအတွက်လည်းဒုတိယအကြိမ်အခွင့်အလမ်းအဖြစ်အထိပယ်ရှိတဲ့အလုပ်ကိုင်တွေဖန်တီးပေးထားပြီးတော့ခီးသွွားတွေအနေနဲ့24နာရီကြာလမ်းပေါ်မှာနေထိုင်ရမယ့်အစီအစဉ်လည်းဖြစ်ပါတယ်။အလန်းညုံတိုးခိုက်ကသူ့ကိုယ်ပိုင်အထွေထွေတွေနဲ့လမ်းပေါ်ကဘဝတွေအကြောင်းကိုရှင်းပြပေးပါဖြစ်ပြီးအင်ဂျင်မဲရီရဲ့ဘဝကိုနည်းနည်းလောက်ပဲဖြစ်ဖြစ်စာနာနားလည်လာစေဖို့လည်းယူရပါတယ်။ပုံမှန်ကမ္ဘာလက်ခီးသွွားတွေသွားလို့မရှိတဲ့နေရာတွေကိုအလန်းညိုတိုးခိုက်တွေကအဲ့တွေကိုလိုက်ပြပေးပါဖြစ်ပြီးတော့အင်ဂျင်မဲဖြစ်နေတဲ့သူတွေရဲ့ဓာတ်ပုံကိုမရိုက်ဖို့နဲ့ အင်ဂျင်မဲ့ဖြစ်နေကြတဲ့သူတွေကိုလေးလေးစားစားနဲ့ဆက်ဆံဖို့ကိုလည်း Pragulic ကုမ္ပဏီကတိုက်တွန်းထားပါတယ်။ခီးစင်တွေအားလုံးကချက်ပါတာစကားနဲ့ဖြစ်ပြီးအင်္ဂလိပ်စကားပြန်လဲရနိုင်ပါတယ်ရှင်။
ကမ္ဘာကျော် Dutch ပကြီးဆရာ Vincent Van Gogh ရဲ့ဂန်ဝင်လက်ရာ Starry Night Jerry စုံနှင်းညပကြီးကားပုံတူပန်းချံတစ်ခုကိုဘော့စနီးယားနိုင်ငံမှာဖန်တီးထားပါတယ်။အသက်56နှစ်အရွယ်စွန်ဦးတီထွင်သူ Helen Zukic ကဖန်တီးခဲ့တာဖြစ်ပြီး Vincent Van Gogh ဟာအလုံးနဲ့သက်ဆိုင်ပြီးသူ့ကိုဂုဏ်ပြုတဲ့အနေနဲ့အခုလိုဖန်တီးခဲ့ပါတယ်လို့ Zukic ကပြောပါတယ်။မြက်တွေတခြားအပင်တွေနဲ့ Lavender အပင်တွေထောင်တောင်းချီအသုံးပြုထားပြီးတော့ပကြီးကားတွေကပုံစံအတိုင်းကျဲကလေးတွေအလိမ့်အလိမ့်လေးထွက်လျောင်းဟန်တီးထားပါတယ်ဒီပန်းညံကိုအပေါ်တဲတဲကကြည့်ရင်တော့ဓာတ်တွေဟာ1889ခုနှစ်ကဗန်ဂိုးဖန်တီးခဲ့တဲ့ post impressionist ပကြီးကားတွေကပုံစံအတိုင်းပဲဖြစ်ပါတယ်ဒါအပြင်ပကြီးကားတွေကမြင်ရတဲ့ပုံကိုသုံးပတ်မြင်ရုပ်လုံးတွေအဖြစ်ဖန်တီးရမှာမလွယ်ကူပါဘူးလို့ဇူကီကပြောပါတယ်ဒီမြင်နေရကိုအစဦးဝယ်တုန်းကတဲကလေးတစ်လုံးနဲ့ပန်းညံလေးတစ်ခုပဲဖန်တီးဖို့စိတ်ကူးခဲ့တာဖြစ်ပြီးတော့ကျယ်ရီစုံနဲ့ညပကြီးကားပုံတူဖန်တီးဖို့အတွက်ကတော့2018ခုနှစ်ကမြခင်းပြင်မှာလဲထွန်ဆက်သွားတဲ့လမ်းတွေကြံခဲ့ရတာနဲ့အစပြုပြီးတော့အခုလိုပန်းညံကိုဖန်တီးဖို့ဖြစ်လာတာပါလို့ဇူကီကပြောပါတယ်ခင်ဗျာ
။ဒီနိုင်ငံလန်ချန်မျိုးက Tate Modern ပြားတိုက်မှာအဖြူနဲ့ပန်းရောင်ပိစရတွေကိုတုံးပြီးအရေးပြားတွေတန်ချင်းကျိုးတွေကနေတွဲလောင်းကျနေတဲ့ပုံနဲ့လင်းရင်ပါကတာပိုင်ကြီးကနေအရေးတွေညှစ်ထုတ်နေတဲ့ဖန်တီးချက်အမှုပညာလက်ရာကြီးတစ်ခုကိုပြသထားပါတယ်။တောင်ကိုရီးယားနိုင်ငံဘွားမရာလီရဲ့ Open World ပွင့်နေတဲ့ဒဏ်ရာလုံနာမဲပေးထားတဲ့ဒီပြကန်းဟာကြောချမ်းစရာကြောက်စရာစိတ်ကူးတွေကဆက်ယုံတစ်ခုအဖြစ်ဖန်တီးပြသထားပါတယ်။ဒီပြကွက်ဟာကြောက်စရာကောင်းတယ်လို့တစ်ချိန်တည်းမှာပဲလှလုံးပါတယ်လို့ Tate Modern ပြတိုက်ကနိုင်ငံတကာအမှုပညာလက်ရာပြတိုက်မှု Elvin Lee ကပြောပါတယ်။ဒီအမှုပညာပြကန်းဟာစက်ယုံတစ်ခုမှလို့စင်ဆက်မပြတ်ဖန်တီးထုတ်လုပ်နေတာနဲ့ခန္ဓာကိုယ်တစ်ခုလိုအရေးပြားတွေကွာကြပျက်စီးတာကိုပြသလိုတဲ့ရည်ရွယ်ချက်ဖြစ်တယ်လို့ပြတိုက်မှုလီကပြောပါတယ်။မျက်နှာချက်မြင့်မြင့်နဲ့ခမ်းမအကျဲကြီးရှိတဲ့ထိတ်ပြလိုက်ဟာအရင်တုန်းကဒီလျှက်စစ်တပ်အားထုတ်လုပ်တဲ့စက်ယုံတစ်ခုဖြစ်တာကြောင့်မယ်ရာလီပြသလိုတဲ့ခန္ဓာကိုယ်တစ်ခုရဲ့ရောက်နေတာနဲ့စက်ယုံတစ်ခုရဲ့ကိုရောက်နေရတဲ့အမှုပညာဖန်တီးမှုအတွက်နေရာကျဲကျဲပေးထားနိုင်တာပါ။ထိတ်ပြတိုင်းနဲ့ဟွန်ဒေးမော်တာကုမ္ပဏီကထောက်ပံ့မှုပေးထားတာဖြစ်ပြီးဒီပြကန်းကိုအော်တိုဘာလ9ရက်ကနေလာမယ့်2025ခုနှစ်မတ်လ16ရက်နေ့အထိအများပြည်သူအတွက်အခမဲ့ဖွင့်လှစ်ပေးထားမှာပါရှင
်ထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာဒေသမြောက်ပိုင်းမှာအစ္စရေးတပ်ဖွဲ့တွေစစ်စင်ရေးတိုးချဲ့လာနေပြီးဂါဇာမြို့မြောက်ဘက်ဆက်ကိုရောက်လာတဲ့တင်ကားတွေနဲ့ရှိခ်ရာဒဝမ်ရက်ကနေရာတချို့ကိုပစ်ခတ်နေတာကြောင့်မိသားစုတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောပါတယ်မြို့မြောက်ပြားရက်တွေကိုအစ္စရေးတပ်ဖွဲ့တွေပိတ်ဆို့ထားပြီးဘေးလွတ်ရာတိမ်းရှောင်လို့တဲ့မိသားစုတွေကိုလည်းခွင့်ပြုချက်နဲ့သာထွက်ခွင့်ပေးထားတယ်လို့လည်းပြောဆိုနေပါတယ်။ဟာရီကိန်းမွန်တိုင်းမီလ်တန်ကြောင့်ထိခိုက်ပျက်စီးမှုတွေကြုံရတဲ့ဖလော်ရီဒါပြည်နယ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီနေ့တွားရောက်ဆစ်ဆီးမှာဖြစ်ပါတယ်။အင်အားဖြင့်ဟာရီကိန်းမွန်တိုင်းတစ်ခုစက်တိုက်ဝင်ရောက်ခဲ့တဲ့အမေရိကန်ရှစ်တောင်ပိုင်းဖလော်ရီဒါပြည်နယ်အတွက်ကပ်ဘေးအန်ဒီအရေးပေါ်ရန်ပုံတွင်ထပ်မံတည်ပြဖို့လည်းကွန်ဂရက်လွှတ်တော်ကိုသမ္မတကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလက်နက်ကိုင်တက်ခတ်နေတာတွေချက်ချင်းရပြီးအားလုံးပါဝင်တဲ့ငြိမ်းချမ်းဆွေးနွေးမှုတွေလုပ်ဖို့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေဒီနေ့ပဲတောင်းဆိုလိုက်ပါတယ်။သူထွတ်တန်ယူပြစ်ကတ်တွေကိုချက်ချင်းရပြီးစာနာမှုအကူအညီပေးနိုင်မယ့်အခြေအနေတွေဖန်တီးဖို့မြန်မာနိုင်ငံကကိုယ်တိုင်ဦးဆောင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လည်းဒီနေ့ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့ကြေညာချက်မှာတောင်းဆိုထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညစီစဉ်ထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Saida Hamdon နဲ့ Holly Kapha တို့ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးပေးခင်လုံးကြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရနိုင်ပါ
This program has